Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ29ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/50 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကုခင်ပေါင်းစိုးမင်းနဲ့အတူပြောပြမှာပါသတင်းတွေမှာဆိုလို့ရှိရင်တော့ယူကရိန်းကနျူကလ িয়ার သုံးဓာတ်ပစ်ဆက်ရုံကနေပြီးတော့ပြန်လည်တပ်အားပေးပို့နေနိုင်ပြီဖြစ်ပါတယ်ဒါ့အပြင်ပါကစ္စတန်မှာရေကြီးလို့လူ1000ကျော်လောက်သေဆုံးပါတယ်မြန်မာနိုင်ငံကသတင်းသမားတွေကိုစစ်တပ်အာဏာသိမ်းပြီးနောက်ဖိနှိပ်မှုတွေအပေါ်နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကကန့်ကွက်ပြောဆိုလိုက်ပါတယ်စားတဲ့ကမ္ဘာနဲ့မြန်မာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေတင်ပြပြီးတဲ့အခါမှာစကိုင်းတိုင်းမုံရွာမြို့နယ်လေစင်းစံပြကျေးရွာအတွင်းစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်မှာဒေသခံတွေဘယ်လိုအသက်ဆုံးရှုံးခဲ့ရပါသလဲ
အဖမ်းခေါ်လာတာတယောက်မကပဲမြေရောက်ဗျအဖမ်းခေါ်လာပြီးတော့အဲ့မှာကျွန်တော်လေစင်းအထက်တန်းအကြောင်းထဲမှာပဲဖမ်းခေါ်လာတဲ့လူတွေနှစ်ယောက်ကိုပေါ့လေ
ဒေသခံတူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းကိုသတင်းတွေပြပြီးခြင်းမှာပဲနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံကိုအလုပ်သွားလုကြတဲ့မြန်မာအလို့သမားတွေရဲ့အခြေအနေနဲ့နိုင်ငံတကာသတင်းတွေထဲမှာဩစတြေးလျနိုင်ငံကဒီဒုက္ခသည်တွေလက်ခံရမှာမြန်မာတွေနဲ့ပတ်သက်လို့ဘယ်လိုသတင်းတွေရှိပါသလဲ။စာလာတွေကိုတင်ပြအုံးမှာပါ။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဆောင်မှုကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါဦးခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းမှာရှိတဲ့ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার ဒါသာသုံးနျူကလ িয়ার သုံးဓာတ်အားပေးဆက်ရုံကနေပင်မဓာတ်အားလိုင်းနဲ့ပြန်လည်ဆက်သွယ်နိုင်ခဲ့ပြီးလျှက်စစ်ဓာတ်အားပြန်လည်ပေးဝင်နိုင်ပြီလို့တောက်ကြနေတုန်းကယူကရိန်းနျူကလ িয়ার စွမ်းအင်ကုမ္ပဏီကပြောရှိပါရယ်ပြီးခဲ့တဲ့ကြာသပတေးနေ့ကဒုံးကျည်တွေကြားရောက်ပေါက်ကွဲခဲ့တဲ့အတွက်ဓာတ်အားလိုင်းပြတ်တောက်သွားခဲ့တာဖြစ်ပါတယ်ဆက်ရုံအနီးတစ်ဝိုက်မှာနေထိုင်သူတွေကိုနျူကလ িয়ার ရေဒီယိုသတ္တုဓာတ်သက်ရောက်မှုရှိမှဆိုရင်တဲ့အတွက်အိုင်ဒင်းဆေးပြားတွေတိုက်ကျွေးခဲ့ပါတယ်နျူကလ িয়ার ဓာတ်အားပေးဆက်ရုံကိုမတ်လာတဲ့တုန်းကရုရှားကသိမ်းပိုက်ခဲ့ပြီးယူကရိန်းအင်ဂျင်နီယာတွေကဆက်လက်လက်ပတ်နေတာဖြစ်ပါတယ်ဒီဆက်ယုံဟာရှီရန်စစ်မျက်နှာနဲ့နှီးကနေပြီးလွန်ခဲ့တဲ့ရက်သက်တပ်ပတ်တွေအတွင်းလက်နက်ကြီးနဲ့ဒုံးကျည်တွေကြားရောက်ပေါက်ကွဲခဲ့ပါတယ်သမ္မတဇာလင်စကီကတော့ရုရှားကဒုံးလက်တဲ့နေနဲ့ပြစ်ခိုက်တိုက်ခိုက်တဲ့အတွက်နျူကလ িয়ার ဓာတ်ရောင်ခြင်းတင့်မှုဘေးကိုရှောင်နိုင်ဖို့အခွင့်အလမ်းနည်းလာတယ်လို့ကြာသပတေးနေ့တုန်းကပြောဆိုခဲ့ပါတယ်ပြင်သစ်သမ္မတမက်ခရွန်ကတော့အရက်ဖက်သုံးနျူကလ িয়ার စွမ်းအင်ဆက်ရုံကိုစစ်ပွဲအတွက်လက်နက်တစ်ခုအဖြစ်အသုံးမပြုဖို့တောင်းချနေတဲ့ကောင်သတိပေးလိုက်ပြီးအပြည့်အဝကာကွယ်ဖို့ပြောဆိုပါရယ်အမေရိကန်သမ္မတအိမ်မြူတော်ကတော့ရုရှားအနေနဲ့နျူကလ িয়ার သုံးဆက်ရုံရှိရာနေရာကိုစစ်မဲ့ဇုံလုပ်ဖို့နဲ့နိုင်ငံတကာနျူကလ িয়ার အေဂျင်စီ IAEA ကိုဝင်ရောက်စစ်ဆေးခွင့်ပြုဖို့ကြာသပတေးနေ့တုန်းကပန်ကြားခဲ့ပါတယ
်တရုတ်ပြည်မကြီးကနေကြီးမားတဲ့စီးရဲလေ့ကျင့်မှုတွေကိုထိုင်ဝမ်ကျွန်းအနီးတစ်ဝိုက်ပြုလုပ်တာဟာမိမိတို့ရဲ့မဟာမိတ်နိုင်ငံတွေကထိုင်ဝမ်ကျွန်းကိုလာရောက်ပြီးသွေးစည်းညီညွတ်မှုပုံမပြတ်တအောင်လှုပ်ဆောင်နေခြင်းသာဖြစ်စေတယ်လို့ထိုင်ဝမ်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘျူကပြောပါတယ်။ဒီလာတဲ့ကပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထိုင်ဝမ်ခီးစဉ်ကိုတရုတ်ပြည်မကြီးကနေလက်တုံပြန်ခဲ့ရမှာအရင်ကမကြုံဘူးခဲ့တဲ့လေကြောင်းနဲ့ရေကြောင်းစေးလေ့ကျင့်မှုတွေပြုလုပ်ခဲ့တဲ့အတွက်ဆယ်စုနှစ်ပေါင်းများစွာတင်မာမှုတွေဟာအတွတ်ထိတ်ကိုရောက်ရှိခဲ့ပါတယ်။အဲဒီလိုနန်စီပလိုစီရဲ့ခီးစဉ်ကြောင့်ပြင်းထန်တဲ့ဂရက်ထမှုအပါအဝင်လက်တလော့အမေရိကန်နိုင်ငံရေးသမားတွေ၃ချိန်ထိုင်ဝမ်ကျွန်းကိုလာရောက်လည်ပတ်ခဲ့ကြရမှာအခုနောက်ဆုံးတန်နစီပြည်နယ်ကအထက်လွှတ်တော်အမတ်စီနေတာမာရှာဘလက်ဘန်ဟာတောက်ကြနေကထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့တွေ့ဆုံခဲ့ပါတယ်။ဒီသတင်းပတ်ထဲမှာပဲအင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးအရစ်ဟော်ကုံဟာအမေရိကန်နဲ့ထိုင်ဝမ်အကြားကုန်သွယ်ရေးဆွေးနွေးမှုတွေပြုလုပ်ဖို့အတွက်ရောက်ရှိလာခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ငွေကြေးနဲ့ယင်းနှိမ်မြှုပ်နှံမှုဆိုင်ရာဈေးကွက် Stock Exchange မှာပါဝင်နေတဲ့တရုတ်ကုမ္ပဏီတွေနဲ့ပတ်သက်ပြီးစည်ရင်းစစ်ဝင်ဖို့ကိုတရုတ်နဲ့အမေရိကန်အကြားသဘောတူလိုက်ကြောင်းနိုင်ငံရဲ့အကြားကအများပြည်သူပိုင်ကုမ္ပဏီများဆိုင်ရာစည်ရင်းအင်ဌာနဖြစ်တဲ့ PCAOB ကတောက်ကြနေမှာကြေညာချက်တစောင်းထုတ်ပြန်ပြောဆိုပါတယ်ဒီသဘောတူညီချက်ဟာစနစ်ကျော်ကြာတရုတ်နဲ့အမေရိကန်အကြားအငင်းပွားနေတဲ့ပြဿနာအတွေ့ဖြေရှင်းနိုင်မဲ့နီလန်းလမ်းစဖြစ်တယ်လို့ဆိုပါတယ်တရုတ်ကုမ္ပဏီ200လောက်အမေရိကန်စတော့ခ်ဈေးကွက်ကနေထုတ်ပယ်ခံရမဲ့အရေးကိုကာကွယ်ပေးနိုင်မှာလည်းဖြစ်ပါတယ်ပုံမှန်အားဖြင့်တော့တရုတ်ကနိုင်ငံတော်လျှို့ဝှက်ချက်ကာကွယ်ရေးအကြောင်းပြချက်နဲ့ တရုတ်ကုမ္ပဏီတွေကိုနိုင်ငံရခြားကစီးရင်စစ်အဖွဲ့တွေစစ်ဆေးတာမျိုးကိုခွင့်ပြုလေမရှိပါဘူး American စီးရင်စစ် Agency ဖြစ်တဲ့ PCAOB နဲ့တရုတ်ဗန္ဒာရေးဝန်ကြီးဌာနအပြင်တရုတ်လုံခြုံရေးစီးမြင်ဆိုင်ရာကော်မရှင်တို့အကြားသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတရုတ်ပြည်မှာကြီးနဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့တရုတ်ကုမ္ပဏီတွေကို American စီးရင်စစ်အဖွဲ့အနေနဲ့ American ဥပဒေတွေနဲ့အညီအပြည့်အဝစစ်ဆေးခွင့်ရမှာဖြစ်တယ်လို့ PCAOB ကပြောဆိုထားပါတယ်American လွှတ်တော်ကနေ2022ခုနှစ်ခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံခြားကုမ္ပဏီများဆိုင်ရာဥပဒေအရ American နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဈေးကွက်အတွင်း Stock Exchange မှာပါဝင်တဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့စည်ရင်းရှင်းတန်းတွေကို PCAOB ကိုတင်သွင်းရမှာဖြစ်ပါတယ
်တရုတ်လေကြောင်းလိုင်း၄ခုရဲ့ American ကနေတရုတ်နိုင်ငံကိုပြန်တန်းနေတဲ့လေယာဉ်ခီးစဉ်26ခုကိုဆိုင်းငံ့ထားလိုက်ကြောင်း American ကကြာတာပြင်းတွေနှောင်းမိုင်းကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒါဟာကိုဗစ်ကရောဂါကန့်သတ်ချက်ကြောင့်တရုတ်အစိုးရကနေအမေရိကန်လေကြောင်းလိုင်းတချို့ကိုဆိုင်းငံ့ထားပြီးတဲ့နောက်အမေရိကန်ဘက်ကအဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ်။အဲ့ဒီအမေရိကန်သံယူပို့ဆောင်ရေးဌာန DOT ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာလာမယ့်စက်တင်ဘာလ5ရက်နေ့ကနေ28ရက်နေ့အထိအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေတရုတ်နိုင်ငံကိုပြန်တမ်းမဲ့လေယာဉ်ခီးစဉ်9ခု Los Angeles ကနေတရုတ်နိုင်ငံကိုပြန်တမ်းမဲ့ခီးစဉ်19ခုဖြစ်ပါတယ်အဲ့ဒီအထက်မှာပါဝင်တဲ့တရုတ်လေကြောင်းလိုင်းတွေဟာ Xiamen Air China, China Southern Airlines နဲ့ China Eastern လေကြောင်းလိုင်းတို့ဖြစ်ကြပါတယ်။ဒါဟာတရုတ်နိုင်ငံကပြန်လည်ပြီးတော့အသစ်ပြင်ဆင်ထားတဲ့ COVID ကာယောဂါဆိုင်ရာတားဆီးရေးစီးမျဉ်းစည်းကမ်းပေါင်တွေကနေ American လေကြောင်းလိုင်းတွေဖြစ်ကြတဲ့ United Airlines နဲ့ American Delta လေကြောင်းလိုင်းတို့ကိုမကြာသေးခင်ကတရုတ်ဘက်ကနေဖျက်သိမ်းလိုက်တာတံပြန်လုံးဆောင်လိုက်တာလို့ American သံယူပို့ဆောင်ရေးဌာန DOT ကပြောပါတယ်ခင်ဗျာ
ပြည်ရေး American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 1.11395.40kHz 4.13ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยคลายแลมิเตอร์190กิโลเฮิรตซ์1505โหก็นี่ทุ่งเล่นไปได้ပါတယ်ရှင
် VOAS နေနေမနေ့ဘက်တန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုဆက်လက်ပြောပြပါအောင်မယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကသတင်းလုံကန်းလုံငန်းလုံကန်းနေသူတချို့ကိုစစ်ကောင်စီကဖမ်းဆီးတာထောင်ဒဏ်ပြစ်ဒဏ်ချမှတ်တာတွေကိုရှုံချပြီးဖမ်းတီးထိန်းသိမ်းထားတဲ့သတင်းသမားအလုံးပြန်လွတ်ပေးဖို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ ကမြန်မာစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ရန်ကုန်ဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့တဲ့ဆန္ဒပြလူငယ်တဦးနဲ့အလွတ်တန်းထပ်ပုံသတင်းတော်တဦးကိုစစ်ကောင်စီကဒီလအစောပိုင်းကအကြမ်းဖက်အင်အားသုံးဖမ်းဆီးခဲ့တာရှိသလိုဩဂုတ်လ25ရက်မနေ့ကတော့အလွတ်ပြီးခဲ့တဲ့နေ့ဩဂုတ်လ25ရက်နေ့ကတော့အလွတ်တန်းဓာတ်ပုံသတင်းတော်ဟောင်းတူဖြစ်တဲ့ကိုစောစောကိုထောင်သုံးနှစ်ပြစ်ဒဏ်ချမှတ်ခဲ့တယ်လို့ IFJ အဖွဲ့ကဖော်ပြထားပါတယ်။တမတော်ပြုတ်ကွဲအောင်စီယုံလုံးစော်မှုရာသတ်ကြီးရာသတ်ကြီးပုံမှ905ကာကြီးနဲ့သူ့ကိုအရေးယူခဲ့တာလို့ IFJ အဖွဲ့ကဖော်ပြပါတယ်။စစ်ကောင်စီဟာသတင်းတော်တွေသတင်းမီဒီယာလုံငန်းလုံခြုံသူတွေကိုချိန်ချောက်တာအကြမ်းဖက်နှိမ်နှင်းတာတရားလက်လွတ်ဖမ်းဆီးထိန်းသိမ်းတာတွေကိုပုံမှုလှုပ်ဆောင်လာနေတယ်လို့ဆိုပြီးစစ်ကောင်စီအနေနဲ့သတင်းလွတ်လပ်ခွင့်နဲ့လူအခွင့်အရေးကိုလေးစားလိုက်နာဖို့ဖမ်းဆီးထားတဲ့သတင်းတောက်တွေကိုအများဆုံးပြန်လွှတ်ပေးဖို့နိုင်ငံပေါင်း140ကျော်ကသတင်းသမား6သိန်းကျော်ပါဝင်တဲ့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ ကတောင်းဆိုပါတယ်။ပြည်တွင်းပြည်ပသတင်းလွတ်လပ်ခွင့်အဖွဲ့ရဲ့ထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား100ကျော်ရှိပါတယ်ခင်ဗျာ
။ကမ္ဘာမြောက်ဝီယိုဇွန်ဒေသအာတိတ်စဝိုင်းနဲ့ပတ်သက်တဲ့တန်ကင်းတမန်ကင်းဆက်ဆံရေးထူထောင်မှုအတွက်အာတိတ်ဒေသဆိုင်ရာတန်အမတ်ကြီးတဦးထားရှိမယ်လို့အမေရိကန်ပြည်ထောင်စုကတောက်ကြနေကပြောပါတယ်။ဒါဟာရာသီဥတုပြောင်းလဲမှုကြောင့်အရင်ကရေခဲတွေပိတ်နေတာတွေပျော့ကျလာပြီးအခုအခါရေလန်းကြောင်းပွင့်လာကတရုတ်နဲ့ရုရှားတို့ကအဲ့ဒီနေရာမှာတည်ရှိလာတဲ့အတွက်ကြောင့်ဆုံးဖြတ်လိုက်ရတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်အနေနဲ့တခြားအာတိတ်စဝိုင်းဆိုင်ရာနိုင်ငံတွေဌာနီတိုင်းရင်သားအုပ်စုတွေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုထိတွေ့ဆက်ဆံဆွေးနွေးမဲ့တန်တမန်တဦးနာမည်စရင်တင်သွင်းလိုက်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဗီဒန်ပတေကပြောပါတယ်။အာတိတ်ဒေသဟာငြိမ်းချမ်းတည်ငြိမ်သာယာဝါပြောပြီးပူးပေါင်းဆောင်ရွက်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့မဟာဗျူဟာမြောက်အရေးပါတာကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကဦးစားပေးအနေနဲ့သတ်မှတ်ထားပါတယ်လို့လည်းသူကပြောပါတယ်။ အာတိတ်ဒေသရဲ့အပူချိန်ဟာကျန်းကပ္ပဒေသတွေထက်ပိုပြီးမြင့်တက်နေတဲ့အတွက်စီးပွားရေးနဲ့စစ်ပတ်ဆိုင်ရာသင်္ဘောတွေအတွက်ရေခဲတွေအရေးပြောကရေလမ်းကြောင်းတွေပွင့်လာနိုင်တဲ့အလားအလာတွေတိုးပွားလာပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်မြောက်ဝင်ရိုးစွန်းအနီးမှာရုရှားအနေနဲ့သူ့ရဲ့တည်ရှိမှုကိုရေငုပ်သင်္ဘောတွေစစ်လေယာဉ်တွေနဲ့အရှိန်မြင့်လှုပ်ဆောင်လာပါတယ်။တရုတ်နိုင်ငံဒီအနေနဲ့လဲအာတိတ်ဒေသသူ့တည်ထနာဌာနကိုတည်ဆောက်နေပြီးအဲ့ဒီဒေသမှာကြီးမားတဲ့တည်ရှိမှုအဖြစ်ကြဲကြဲပြန့်ပြန့်ရှုမြင်နေကြပါတယ်ခင်ဗျာ
။ဒီနေ့အစောပိုင်းကသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အိမ်ကနေတင်စီခဲ့တဲ့ပုံ15လုံးနဲ့ထည့်ထားတဲ့ဆာရွက်စာတမ်းတွေထဲမှာဘုံစလေးလုံးစာဟာကန့်သက်အစဉ်အတန်းသတ်မှတ်ထားတဲ့မှတ်တမ်းတွေပါဝင်နေပြီးအဲ့ဒီအထက်မှာထိတ်တန်းလျှို့ဝှက်အဖြစ်သတ်မှတ်ထားတဲ့အထောက်အထားမှတ်တမ်းတွေပါဝင်နေတယ်လို့ဘိုးစုံစမ်းစစ်ဆေးရေးဌာန FBI ကတောက်ကြနေမှာထုတ်ပြန်တဲ့ဝန်ခံထွက်ဆိုချက်ထဲမှာဖော်ပြထားပါတယ်။အများပြည်သူသိရှိဖို့စီစစ်ထုတ်ပြန်တဲ့ FBI ရဲ့32မျက်နှာပါထွက်ဆိုချက်ထဲမှာသမရထရန့်တာဝန်ပြီးဆုံးပြီးနောက်ပိုင်းဖလော်ရီဒါပြည်နယ်ကသူ့ရဲ့အိမ်မှာသိမ်းဆီးထားတဲ့မှတ်တမ်းတွေထဲမှာအစိုးရမှတ်တမ်းတွေပါဝင်နေကြောင်းရက်စွဲနဲ့တကွအတိအကျဖော်ပြထားပါတယ်ဒီမှတ်တမ်းတွေကိုသိမ်းဆီးတာဟာတရားမဝင်ဘူးလို့အမေရိကန်အစိုးရအနေနဲ့ယူဆပါတယ်အစိုးရရဲ့ကန့်သက်သို့မဟုတ်လျှို့ဝှက်အစဉ်အတန်းသတ်မှတ်ထားတဲ့မှတ်တမ်းတွေကိုမမှန်မကန်ရယူပြီးတရားဝင်သတ်မှတ်ထားခြင်းမရှိတဲ့နေရာတွေမှာသိမ်းဆီးထားတဲ့အတွက်အစိုးရအနေနဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်း FBI ကရှာဖွေခွင့်ဝရမ်းတောင်းခံတဲ့စာထဲမှာဖော်ပြထားပါတယ်
ပါကစ္စတန်နိုင်ငံသမိုင်းမှာမကြုံဘူးလောက်အောင်မုတ်တုံမိုးအကြီးအကျယ်ရွာသွန်းမှုကြောင့်ရေကြီးရေရှမ်းဖြစ်ပြီးလူတစ်ထောင်နီးပါးတေဆုံးလူပေါင်း33သန်းလောက်ဒုက္ခရောက်ကုန်ကြကြောင်းအာဏာပိုင်တွေကတောက်ကြနေကပြောပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အကူအညီတွေပေးကြဖို့လည်းတောင်းဆိုထားပါတယ်ပြည်내၄ခုစလုံးမှာအပြည့်အစည်တွေများနေတာကြောင့်မိုးပိုပြီးရွာအောင်မယ်လို့ရာသီဥတုခန့်မှန်းနေတဲ့ကြားကပဲဝန်ကြီးချုပ်ရှာဗတ်ရှရစ်ကအရေးပေါ်နိုင်ငံတော်အရေးပေါ်နိုင်ငံတော်အခြေအနေကြီးညာဖို့အများဆုံးလှုံ့ဆော်ခဲ့ကြောင်းသူ့ရဲ့ရုံးကနေပြောကြားခဲ့ပါတယ်။ဒါအပြင်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းပြီးရေဘေးကယ်ဆယ်ရေးကိုဩဂုတ်လ30ရက်နေ့မှာလှုံ့ဆော်မယ်လို့ဝန်ကြီးချုပ်ရှရစ်ကိုကိုးကားပြီးဖော်ပြထားပါတယ်။ရေဘေးတံကိုအနောက်နိုင်ငံအနောက်တောင်ပိုင်းဘလူးချီစတန်နဲ့တောင်ပိုင်းဆင်းပြည်နယ်တွေကအဆိုးဝါးဆုံးခံစားနေကြရပါတယ်ခင်ဗျာ။
မြန်မာပြည်ရဲ့စနေနေ့မနေ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စွန်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှအရင်ဦးဆုံးကြားမှာကစကိုင်းတိုင်းဘက်ကအခြေအနေဖြစ်ပါတယ်စကိုင်းတိုင်းမုံရွာမြို့နယ်လေစင်စံပြကြေးရွာတွေကိုမနေ့9နိုင်ခွဲလောက်စစ်ကောင်စီတပ်အင်အား50ဝန်းကျင်လောက်ဩဂုတ်လ26ရက်မနက်စောပိုင်းမှာလာရောက်ပြီးနေမြေရှင်းလင်းရေးလုပ်ခဲ့တဲ့အတွက်အရသားတဦးထိခိုက်သေးဆုံးခဲ့ပါတယ်။အဲ့ဒါကိုမျက်မြင်သက်သေတွေကလည်းပြောပါတယ်။ဖမ်းဆီးခေါ်ဆောင်လာတဲ့ရွာသားနှစ်ဦးလည်းအသက်ဆုံးရှုံးခဲ့ရကြောင်းဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ်မာတင်ပြမှာဖြစ်ပါတယ်ခင်ဗျာ။
မနက်လေယာကြီးလေစင်ရွာတွေကိုစစ်ကောင်စီတပ်တွေရုတ်တရက်ဝင်လာချိန်မှာမြင်လိုက်တဲ့သူတွေကဘေးလွရာထွက်ပြေးဖို့တခြားရွာသားတွေကိုသတိပေးဆော်ခဲ့ကြပါတယ်။ထွက်ပြေးတဲ့ရွာသားတွေကအမျိုးသားတဦးကိုတနက်နဲ့ပစ်တက်ခဲ့တယ်လို့မျက်မြင်သက်သေဒေသခံတဦးကပြောပါတယ်
။မနက်9:45အချိန်တော့မှသူတို့လေစင်အဝင်လမ်းကလာတယ်မဟုတ်ဘူးဗျ။ရွာထောင်ဆိုတဲ့ရွာလေးရှိတယ်လေစင်ရဲ့အနောက်ဘက်မှာ။အဲဒီရွာထောင်ရွာရဲ့မြောက်ဘက်မှာပညာဒီပန်ကျောင်းဆိုတာရှိတယ်ဗျ။ဘေးကနေပြီးတော့ဝင်းချလာကြတာကျွန်တော်တို့လည်းကြွားတဲ့ကလူတွေကိုလိုက်ပြီးတော့တတိပေးပြီးတော့ဗောလေနော်ပြေးကြတော့ဒီမှာဝင်းလာပြေးကြတယ်ဆိုပြီးတော့ကျွန်တော်လိုက်တော့ပြောတယ်ပြောတဲ့ခါဦးပေးမယ်လို့ဒါနဲ့ကြွားထောင်နဲ့လေစင်တွေကမတအားနီးလို့နဲ့အတွက်ကလေအကုန်လုံးကိုတေဘာလုံးကြီးလိုက်မပြောနိုင်ဘူးဗျကျွန်တော်တို့နဲ့နီးသက်တဲ့အနေအရာလောက်လေးလိုက်ပြောတာနဲ့အချိန်ကကုန်းသွားတယ်အဲ့ချိန်မှာသူတို့ကြွားလက်ရောက်လာတယ်လေစင်ဇက်ကုန်းကနေမှအဲလက်ဖက်ရည်ဆိုင်ကိုသူတို့အဲမှာလက်ဖက်တောင်းနေတဲ့လူတွေကအဲ့လိုကြတော့ပြေးကြတာပြေးကြတဲ့အခါရောက်တော့အဲပြေးတဲ့လူတယောက်ကသူခြေဦးတဲ့ရပြေးတာပေါ့ပြေးနေအဲ့မှာသူပြေးတဲ့လမ်းကြောင်းမှာတန်းပြီးတော့ဒိုးတဲ့အခါလို့သူကနောက်ပြန်ဆုတ်ပြေးလာနောက်ပြန်ဆုတ်ပြေးလာတော့နိုင်မပြေးနဲ့မပြေးနဲ့လို့ပြောနေလန့်ထုတ်လိုက်တာအဲ့လူတယောက်ကတော့အဲ့မှာနေရာဒီမှာပဲတက်ပြထားရတာပဲခြေတော့မှာလည်းဓာတ်တိုင်ရတွေတော့တွေ့တယ်ဗ
ျလဲစင်စံပြကြေးရွာတွေကိုဝင်လာချိန်မှာစစ်ကောင်စီတပ်သားတွေကအယက်သားနှစ်ဦးကိုလည်းဖမ်းခေါ်လာတယ်လို့ပြောပါတယ်သူတို့နှစ်ဦးလုံးကလဲစင်ဒေသခံမဟုတ်ပေမဲ့ရွာတွေကအထက်တန်းကျောင်းအနီးမှာမီးရှို့တက်ပြတ်ထားခဲ့တယ်လို့ရွာသားတွေကပြောပါတယ်ဒီကနေ့မှာအသက်ခံလိုက်ရသူ၃ဦးလုံးကို စစ်ကောင်စီတပ်သားတွေရွာတွေကနေပြန်ထွက်သွားချိန်မှာတကြိုပေးခဲ့တယ်လို့မီးတကြိုကိုဆောင်ရွက်ပေးခဲ့သူတဦးကပြောပါတယ်
။ဖမ်းခေါ်လာတာတယောက်မကပဲမျက်ရောက်ဗျ။ဖမ်းခေါ်လာပြီးတော့အဲ့မှာကျွန်တော်လဲနေအထက်တန်းကျောင်းထဲမှာပဲဖမ်းခေါ်လာတဲ့လူတွေနှစ်ယောက်ကိုပေါ့လေ။ကျောင်းတော်ကြီးရဲ့အရှိတ်ပြေးမှာသူရိုက်နေထားတဲ့အရာတွေတွေ့တယ်ပေါ့နှစ်သွေးခွက်တွေပါတွေ့တော့ပြီးတဲ့ခါအဲ့ဒီနေရာနေပြီးတော့တခါတရွတ်တိုက်ဆွဲပြီးတဲ့ခါတော့ကျတော့အဲ့ဒီကျောင်းတော်ကြီးနဲ့မလမ်းမကမ်းလေးမှာပဲသူတို့အဲ့မှာနှစ်ယောက်လုံးကြီးစုပြီးတော့တတ်ထားခဲ့တာဗျ။ယောက်ျားလေးကြီးတယ်အော်အဲ့ဒီနေရာတွေကိုကျွန်တော်တို့ကိုယ်တိုင်ပဲလိုက်ပြီးတော့တချို့ပေးလိုက်ဒီသုံးဟောက်စလုံးပေါ့လေနော
်လဲစင်ရွာအတွင်းတိုက်ပွဲနဲ့အရက်သားတွေထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသလိုတီးကြအတီးပြုတ်ချက်တော့မရသေးပါဘူးမုံရွာမြို့နယ်ကလဲစင်စံပြကျေးရွာစီစစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးကျေးရွာအတွင်းတနက်နဲ့ပစ်ခတ်6လမ်းတာဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားတာတွေမကြခဏလှုပ်လှစ်ရှိပါတယ်ဒါကြောင့်လဲရွာသားတချို့အိမ်မပြန်ရေပဲပေးလို့ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင
်အလေးမှတင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီမြန်မာနိုင်ငံတွင်းမှာနေထိုင်စားသောက်ရေးအခက်အခဲအခြေအနေတွေအကြောင်းကိုပြောပြခြင်းပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးအကြက်တဲတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလူတွေတန်းချီရိတ်ခါမလုံလောက်တဲ့အခက်အခဲကိုရင်ဆိုင်နေရတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကသတိပေးနေခြင်းပါပဲလက်လုလက်စားမိသားစုတွေရဲ့နေ့စဉ်အသုံးစရိတ်နဲ့အစားအသောက်တွေအဖက်ဖက်ကရော့ကျလာနေတယ်လို့ဆိုပါတယ်ကုန်စည်နှုန်းကြီးမြင့်မှုနဲ့အလုတ်ကန်ရှားပါမှုဟာအရိယာတွေရဲ့အဓိကအခက်အခဲဖြစ်တယ်လို့ပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မန်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဒီလပိုင်းကျန်ငွေတန်ဖိုးကျဆင်းလာတာကုန်စည်နှုန်းမြင့်တက်လာနေတာကြောင့်ဝင်ငွေထွက်ငွေကာမီအောင်အတက်နိုင်ဆုံးချိုးချံနေရတယ်လို့ရန်ကုန်တိုင်းကမာရွတ်မြို့နယ်အင်ရှင်မတအုပ်က VOE ကပြောပါတယ်အခုဆိုရင်နေ့စဉ်အသုံးစရိတ်တွေအတွက်အခက်အခဲဖြစ်လာတာကြောင့်အဆအဆအယားယားရှော့သုံးနေရတဲ့အကြောင်းသူကအခုလိုပြောပါတယ
်ကိုကတောင်းလောက်အသက်ကန်ထားရတယ်ရှင်အများကြီးဒီဘောသားလေး50တာပေါ့နော်ကျန်တဲ့အားရလေးနဲ့နောက်အသားလေးတစ်မျိုးပေါ့တိရစ္ဆာန်တွေကလာလို့စီးသားကြီးနဲ့စီးသားကြီးရဲ့အသေးရဲ့ဒီစီးရဲ့ဆံတွေရောပါဦးဒီအဲ့လိုမျိုးတွေရေးလိုက်ရတယ်အခုကတော့တစ်ပေါင်းဆိုလို့ရှိရင်အခုရေးလိုက်လို့ရှိရင်ဘာမှမဟုတ်ဘူးလေဥမာဥမာ350တာလောက်ရလိုက်ပြီးဆံလမ်းမကျတော့ဆံစပ်ပြတ်သွားတယ်အဲ့ဒီက53လောက်ပေါ့အရင်ကနေရတာအဆက်950လောက်ရတယ်အဲ့လိုမျိုးတော့လေးစိုးတာလည်းတော်တော်လေးစဉ်းစားစဉ်းစားပြီးတော့ကုန်ချော့ရတယ်ဒါကပြအကျိုးလေးဒီစီတာပေါ့နော်ဟိုကိုယ်ဒီဘုံဒီနေပေါ့နော်ဟိုကတိထားပြီးတော့ဘယ်ဆောင်ရပေါ့ဘယ်ဆောင်ရတောင်းမအောင်ခုကြည့်ရပေါ့နော်ဒီကောင်ကဆက်ပြစ်ကြတယ်အမတန်အဲ့ဒါလာမယ်ဆိုလို့ရှိတာပတ်တော်ဆင်းရတဲ့အကျိုးလေးပေါ့နော
်အရင်ကအိမ်စရိတ်တရက်ကိုငွေကျက်1000လောက်ကုန်ကြပေမဲ့အခု2000လောက်သုံးမှရတယ်လို့လည်းပြောပါတယ်။ဒါအပြင်အလုတ်ကိုင်အခွင့်လန်းတွေရှားပါးနေတယ်လို့တချို့ကဝင်ငွေကနေပါပြီးထွက်ငွေပုံမှုသုံးနေရတာမို့အခက်ကြုံလာကြရတယ်လို့လည်းပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့ကတပိုင်းတနိုင်ထမင်းဆိုင်ရောင်းနေသူတဦးကလည်းစားသုံးသူတွေအရင်ကလိုဟင်းအစုံလင်မှားစားတာမျိုးမလုပ်နိုင်ကြတော့ဘူးလို့ပြောပါတယ်။လူ9ဦးဆိုရင်ဟင်း3ပွဲလောက်မှပြီးရှော့စားလာကြတာကိုတတိထားမိတယ်လို့လည်းသူကအခုလိုပြောပါတယ
်ဒီကုန်စည်နှုန်းတက်လာတော့ခမင်းစည်းနှုန်းလည်းနည်းနည်းလေးတက်တာပေါ့နော်ဟောနည်းနည်းလေးတက်တဲ့ခါကျတော့ဒီမြန်စားတဲ့လူကလူစု9ယောက်ခိုင်နေဝင်လာမှဆိုရင်ခင်းငါးပွဲမမှာတော့လူ3ပွဲလောက်ပဲအဲ့လိုတွေဖြစ်လာပေါ့နော်ဒီကကုန်စည်နှုန်းကြတော့ဆို9ယောက်ဝင်လာခင်းငါးပွဲဆိုလူစု9ယောက်ဝင်လာခင်း3ပွဲလူစု3ယောက်ဝင်လာခင်း2ပွဲဒါကြခင်း3ယောက်ဝင်လာခင်း2ပွဲမှာတော့အဲ့လိုလျှော့လာကြတယ
်စားသုံးစီတပိတ်တာဈေးကကြက်1000ရွှေဘိုအိုးဝင်ဈေးကတပည်ကျက်3500ကျက်သွန်နီတပိတ်တာကျက်3500အထိပေါက်ဈေးရှိနေပြီးအရင်ကတည်းကဆိုင်ရင်ဈေးနှုန်းနှစ်ဆလောက်မြင့်တက်လာတာကြောင့်နေ့စဉ်စားတောက်ရေးဖြည့်ရှင်းနေရတာခက်ခဲလာတယ်လို့ပြောပါတယ်
။အရင်ကစံတပည်မှာ2500ပဲရှိတယ်။အခု3500ရှိဖို့ဦးမှာနော်3500 3500ကျက်သွန်ဆိုအခုတို့တပိတ်တာ3500အရင်ကတပိတ်တာ1500ပဲစံတဆကျော်လောက်တောက်ပုံဈေးနှုန်းမကျသေးရတော့အကုန်လုံးကတော့ခက်ခဲနေတယ်သာသုံးလူရောကျောင်းဝယ်သူရောအခြေခံလူကန်းကားရောအားလုံးခတ်ခဲ့က
ြမြန်မာနိုင်ငံလူဦးရေရဲ့40ရာခိုင်နှုန်းဟာစင်းရွယ်နွမ်းပါတယ်လို့သတ်မှတ်ထားတဲ့အစင်းအောက်မှာရောက်နေတယ်လို့ကမ္ဘာ့ဘဏ်ကသတ်မှတ်ပါတယ်ကိုဗစ်ရောဂါကူးစက်မှုတွေနဲ့နိုင်ငံရေးအကျပ်အတည်းတွေရဲ့ရိုက်ခတ်မှုလက်နက်ကိုင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတဲ့အတွက်လဲလူတွေတန်းနဲ့ချီအငတ်ပေးရင်ဆိုင်ရနိုင်တာကိုနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြသတိပေးနေကြပါတယ်ကုန်စည်နှုန်းချင်းမြင့်လာတဲ့ကြားမှာစီးပွားရေးလုပ်ငန်းတွေရပ်ဆိုင်ပြီးအလုတ်ကန်ရှားပါတာကြောင့်လည်းလက်လုံလက်စားမိသားစုတွေရဲ့ရည်တည်ရေးပိုးပြီးခက်ခဲလာနေတာဖြစ်ပါတယ်
မြန မြန်မာပြည်သူတွေရင်ဆိုင်နေရတဲ့နေစဉ်ဘဝရက်တည်နေထိုင်စားတောက်ရေးအခက်အခဲတွေအကြောင်းမန့်အင်ဂျင်နိုင်ပြောပြခဲ့တာပါ။ဩစတြေးလျနိုင်ငံမှာမြန်မာအပါအဝင်ဒုက္ခသည်တွေလက်ခံနေရခြားရာရေးအခြေအနေမတင်ပြခင်မှာထိုင်းနိုင်ငံဘက်ကအလုပ်လုပ်ခွင့်အခြေအနေကိုလည်းပြောပြခြင်းပါတယ်။ထိုင်းနိုင်ငံမှာတရားဝင်အထောက်အထားတွေနဲ့အလုပ်လုပ်ကင်ဖို့နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့မြန်မာလူသား300နီးပါးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်ရေးတရားအမှတ်နှစ်ကနေဩဂုတ်လ26ရက်နေ့မှာထပ်မံဝင်ရောက်လာခဲ့ကြပါတယ်အခုဆိုရင်3လအတွင်းနှစ်နိုင်ငံ MOU စာချုပ်နဲ့ဆီလွှတ်တဲ့အလို့သမားပေါင်း 3,000 နီးပါးရှိလာပြီဖြစ်ပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းကိုနှစ်နှစ်ကျော်ကြာကာလအတွင်းပထမအဆုံးအကြိမ်ဖြစ်မေလကစပြီးနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့မြန်မာတွေစတင်ဝင်ရောက်လာပြီးအခုဆိုရင်3လအတွင်းမှာလူဦးရေ 3,000 နီးပါးရှိသွားပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားနှစ်ကနေမြန်မာလူသား900ကျော်ဟာဩဂုတ်လ26ရက်နေ့ကဝင်ရောက်လာခဲ့တဲ့အကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ်
။ပြီးခဲ့တဲ့2022မေလ6ရက်နေ့ကစပြီးဒီနေ့ဩဂုတ်လ26ရက်နေ့ကြီးမြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့အလုပ်ကိုင်းအမျိုးစုံမှာ MO သားစုပေါင်း 3,000 ဝန်းကျင်လောက်တော့ဆီလုပ်ခဲ့ဖြစ်တယ်ပေါ့ဗျာ3လကျော်ပေါ့နော်3လကျော်ပေါ့အဲဒီနေ့ဖို့ကတော့ကျွန်တော်တို့မြန်မာနိုင်ငံ agency 6ခုကနေပြီးတော့ MO လုပ်သား900ကျော်ဆီလုပ်ခဲ့ပါတယ်သူတို့တွေကထိုင်းနိုင်ငံမှာရှိတဲ့စေယုံလုပ်ယုံတွေဒီနေ့ထောနစ်လုပ်ငန်းခွင်တွေစားတောက်ကိုလုပ်ငန်းခွင်တွေပင်လယ်အစားစာထုတ်လုပ်ရေးလုပ်ငန်းခွင်တွေဆောက်လို့ရနောက်ချမ်းတောင်ရမွေးမြူရစတဲ့လုပ်ငန်းပွင့်ပြီးမှလုပ်ကင်ကြရမှာဖြစ်ပါတယ်ဗ
ျ MOU နဲ့လာရောက်လုပ်ကင်မဲ့မြန်မာအပါဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရှေ့တောင်လို့တမသသိန်း4000ကျော်ကိုအေဘီလာအတွင်အလုပ်လုပ်ခွင့်ပါမစ်များချပေးခဲ့ပြီးဒီထဲမှာမြန်မာလူသမားသသိန်းကျော်ကိုခေါ်ယူဖို့အတွက်ဆုံးဖြတ်ထားတာပါကုန်ကြစည်တွေများပြီးတရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာပြီးမှစာချုပ်အတိုင်းမဖြစ်ပဲလုပ်ငန်းခွင့်မတူတဲ့နေရာတွေကိုရောက်သွားတဲ့ဖြစ်ရပ်တွေလည်းရှိခဲ့တာကြောင့်နှစ်နိုင်ငံအစိုးရတွေနဲ့အေဂျင်စီတွေကဒါတွေကိုအလေးထားဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ဆောက်လို့ရလုပ်ငန်းခွင့်ဆိုရင်ဂါဘာချန်တွေရောက်သွားတာမျိုးပင်လယ်အစားစာထုတ်လို့ရလုပ်ငန်းခွင့်လို့တတ်မှတ်ထားတာဆိုရင်တခြားချန်တန်တွေရောက်သွားတာမျိုးအလားတူဖြစ်ရပ်တွေလည်းရှိပါတယ်
ကိုဗစ်ကာလအပြီးမှာတော့ထိုင်းနိုင်ငံထဲမှာအလုပ်လုပ်ဘူးတဲ့ကျွမ်းကျင်လုပ်သားတွေကိုကုမ္ပဏီတွေကကုန်ကျစရိတ်မပေးရတဲ့ zero code စနစ်နဲ့ခေါ်ယူပေးတာတွေလည်းရှိခဲ့ပါတယ်ဒီစနစ်ကတော့ကောင်းမွန်ကြောင်းတစ်ဖက်တစ်လမ်းကနေအလုပ်သမားတွေရဲ့အခက်ခဲတွေကိုဖြေရှင်းပေးရရောက်တယ်လို့လည်းဦးမိုးကျိုးကဆိုပါတယ
်ဟုတ်ကျွန်တော်ကော့သောင်းဝန်းနောင်းရည်လမ်းကြောင်းအနေပြီးတော့ zero cost 3ကျင်းရောက်ရီမဆောက်ကုန်လမ်းကြောင်းအနေပြီးတော့ zero cost 2ကျင်းရရှိဖြစ်ပါတယ်အဲ့လို zero cost ရရှိခြင်းအပြင်မြန်မာနိုင်ငံဘက်မှာအစိုးရဟိုဝန်ဆောင်ကပေးရတဲ့ဒုက္ခမြန်မာငွေကျပ်3သိန်းထိုင်းဘက်ကမှထိုင်းအစိုးရကိုပေးရမယ်ထိုင်းဘက်ငွေ 9,600 နဲ့ 9,500 ထိကုန်ကြစိတ်တွေအားလုံးတက်တာပြီးတော့အခမဲ့ရရှိသွားတာဖြစ်ပါတယ်
အခုလိုမျိုး MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့တရားဝင်လမ်းကြောင်းကလေအလုပ်သမားစေလွတ်တာတွေကအရေးအတွက်အဖြစ်နှဲပါနေသေးတာကြံ့ကြာနေတာတွေရှိနေတာကြောင့်အလုတ်ကန်ရှာလို့တဲ့မြန်မာတွေဟာတရားမဝင်လမ်းတွေကနေဝင်ရောက်လာနေပါတယ်မြန်မာပါဝင်အိန္ဒိယချင်း၄နိုင်ငံကအထောက်ထားမဲ့တွေအတွေ့ပန်းရောင်ကတ်လို့ခေါ်တဲ့အလုတ်သမားလက်မှတ်လုပ်ပေးတဲ့ကာလမှာတော့အထောက်ထားမဲ့မြန်မာတွေဟာထိုင်းနိုင်ငံတဲကိုအစုလိုက်အပြုံလိုက်ဝင်ရောက်လာနေပြီးနေ့စဉ်လည်းဖမ်းဆီးခံရပါတယ်ရှင
်မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ဩစတြေးလျဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါဩစတြေးလျနိုင်ငံရဲ့ပြန်လည်နေရာချာထားရေးအစီအစဉ်တစ်အရမြန်မာ၊ဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေကနေပြီးတော့ဩစတြေးလျနိုင်ငံကိုအခုတစ်ပတ်အတွင်းမှာရောက်လာမဲ့ဒုက္ခသည်တွေကိုအကူအညီပေးသွားမှာဖြစ်ပါတယ်။ရွှေပြောင်းအခြေချနေထိုင်သူတွေအနေနဲ့လူမှုအတိုင်းဝိုင်းသစ်မှာအခြေချပေါင်းစည်းနိုင်ဖို့အထူးလေ့ကျင့်သင်တန်းပေးထားတဲ့လူမှုအတိုင်းဝိုင်းအထောက်အကူပြုအဖွဲ့တွေကနေအကူအညီပေးသွားမှာဖြစ်ပါတယ်။ဆစ်ဒနီမြို့ကနေဖီမာစာပေးပို့ထားတဲ့ဒီသတင်းကိုတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဒေါ်လာ6သန်းအသုံးပြုမဲ့ဩစတြေးလျနိုင်ငံရဲ့ဒုက္ခသည်တွေလူမှုအတိုင်းဝိုင်းနဲ့ပေါင်းစည်းနေရာချထားရေးအစီအစဉ်တစ်ကဩစတြေးလျနိုင်ငံမှာလာမဲ့3နှစ်အတွင်းဒုက္ခသည်1500ကိုကူညီဖို့ရည်မှန်းထားပါတယ်ဒီအစီအစဉ်ကဩစတြေးလျနိုင်ငံမှာမိသားစုဆွေမျိုးအဆက်အသွယ်မရှိဘဲအသစ်ရောက်ရှိလာကြမဲ့သူတွေကိုကူညီသွားမှာဖြစ်ပြီးတော့ သူတို့ကိုတနစ်စာလိုအပ်တဲ့ကူညီထောက်ပံ့မှုတွေနဲ့လမ်းညွှန်မှုတွေကိုပေးသွားမှာဖြစ်ပါတယ်။ဒီစီဇန်ကအခုမှအသစ်ရောက်လာတဲ့သူတွေကိုတခြားရွှေပြောင်းခြေချလာသူတွေနဲ့ဩစတြေးလျလူမှုတိုင်ဝမ်အတွင်းကလေ့ကျင့်ပေးထားတဲ့သူတွေနဲ့ချက်ချင်းတွေ့ဆုံနိုင်အောင်လုပ်ပေးသွားမှာလည်းဖြစ်ပါတယ်။လီဇာဘတ်တန်ဟာအသစ်ရွှေပြောင်းခြေချနေထိုင်လာကြသူတွေကိုအကူအညီပေးနေတဲ့ Community Refugee Sponsorship Australia Prahida အဖွဲ့ကအလုံးမှုဆောင်ဥက္ကဋ္ဌဖြစ်ပြီးတော့ပြန်လည်နေရာချထားရေးအစီအစဉ်တက်ကအရေးပါတယ်လို့သူကပြောပါတယ
် We're super excited about this program. It really is a new chapter in Australia's refugee resettlement story. There are so many benefits.
ဒီအစီအစဉ်နဲ့ပတ်သက်ပြီးကျမတို့အရန်ကိုစိတ်လှုပ်ရှားမိပါတယ်။ဒါကဩစတြေးလျနိုင်ငံရဲ့ဒုက္ခသည်ပြန်လည်နေရာချထားရေးအတွက်တကယ့်ကိုအခမ်းအနားအသစ်တစ်ခုပါ။ဒီအစီအစဉ်ကနေဒုက္ခသည်တွေအတွက်ရောဩစတြေးလျလူမှုအတိုင်းဝိုင်းနဲ့ကူညီတဲ့ပရဟိတစေတနာဝန်ထမ်းတွေအတွက်အကျိုးကျေးဇူးတွေအများကြီးရှိပါတယ်။ဒုက္ခသည်တွေရောက်လာတဲ့အခါသူတို့ဟာဒီမှာအကူအညီပေးဖို့အတွက်အသင့်ဆောက်နေတဲ့အဖွဲ့အစည်းကိုရောက်သွားပြီးအဲ့ဒီလူတွေကသူတို့ကိုလေးစိတ်မှတွေ့မယ်။ဘန်းအကောက်ဖွင့်လာတို့နောက်ကလေးတွေချမ်းဝတာတို့ကိုအကူအညီပေးကြပါတယ
်။အခုလောလောဆယ်မှာတော့ဩစတြေးလျနိုင်ငံကတစ်နှစ်ကိုဒုက္ခသည် 14,000 လောက်လက်ခံဖို့အတွက်လူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာတွေကိုထုတ်ပေးနေပါတယ်။မကြသေးခင်ကရွေးကောက်ခံရတဲ့လေဘာပါတီအစိုးရကတော့ဩစတြေးလျနိုင်ငံအနေနဲ့နောက်ဆုံးမှဒုက္ခသည်တွေကိုအခုထက်နှစ်ဆလောက်ပိုပြီးတော့လက်ခံသွားနိုင်ဖို့မျှော်လင့်တယ်လို့ပြောပါရယ်။1988ခုနှစ်ဥရောပကနေစတင်အခြေချခဲ့ခြင်းကစပြီးတော့လူမှုဆိုင်ရာကိစ္စရပ်ဟာဩစတြေးလျသမိုင်းရဲ့အခြေခံအစိတ်အပိုင်းတစ်ရပ်ဖြစ်ခဲ့ပါရယ်။ဩစတြေးလျနိုင်ငံလူဦးရေ25သန်းရဲ့ထက်ဝက်လောက်ဟာနိုင်ငံသားမှမွေးဖွားတဲ့မိဘတဦးမဟုတ်တဦးရှိကြပြီးဩစတြေးလျနိုင်ငံသား၄ဘုံတစ်ဘုံကတော့ပြည်ပမှမွေးကြတာဖြစ်ပါရယ်။ဩစတြေးလျနိုင်ငံရဲ့ပထမဆုံးဒုက္ခသည်တွေကတော့ဒုတိယကမ္ဘာစစ်တမ်းကိုအကြီးအကျယ်ခံရတဲ့ဥရောပနိုင်ငံတွေကဖြစ်ပါတယ်။ဒါပြင်1980ပြည်လုံနှစ်တွေမှာလည်းဩစတြေးလျကဗီယက်နမ်နိုင်ငံသား9000ကျော်ကိုလက်ခံခဲ့ပါတယ်။အဲ့ဒီချိန်ကစပြီးတော့အာဖဂန်၊အီရန်၊အီရတ်နဲ့တခြားနိုင်ငံကလူထောင်ပေါင်းများစွာဟာလည်းလူသားချင်းစာနာမှုဆိုင်ရာအစီအစဉ်အောက်ကနေဩစတြေးလျနိုင်ငံမှာခိုးလုံလာခဲ့ကြတာပါ။ဒါမဲ့လည်းပင်လယ်ရေကြောင်းလမ်းကနေခိုးလုံခွင့်ရဖို့ကြိုးပမ်းသူတွေကတော့အဲ့လိုမဟုတ်ပါဘူး။2013-14ကစပြီးတော့လေသင်းမောတွေနဲ့ရောက်လာပြီးခလုံးငွေတောင်းတဲ့သူတွေကတော့လူမှုဆန်ရအကာအကွယ်ပေးမှုတွေကိုမရကြပါဘူး။အရင်ကတော့အဲ့လူတွေကိုပစိဖိတ်တောင်ပိုင်းကကျွန်းတွေမှာဩစတြေးလျအစိုးရကဖွင့်ထားတဲ့ထိန်းသိမ်းစခန်းတွေမှာထိန်းသိမ်းထားခဲ့တဲ့အပြင်ဩစတြေးလျနိုင်ငံမှာလည်းအခြေချဖို့အလားအလာမရှိကြပါဘူး။လူခွင့်အဖွဲ့တွေကတော့ဒီမူဝါဒဟာရက်ဆက်ပြီးတော့လူသားမဆန်တဲ့မူဝါဒဖြစ်တယ်လို့ပြစ်တင်ရှုတ်ချကြပါတယ်။ဒါပေမဲ့ဩစတြေးလျအစိုးရကတော့ဒါဟာရွှေပြောင်းခြေချသူတွေအသက်ဆုံးပြီးဆက်လီတွေနဲ့ပင်လယ်ကိုဖျက်မကူးနိုင်အောင်ကာကွယ်တားဆီးတာဖြစ်တယ်လို့ပြောပါတယ်။အခုလောလောဆယ်မှာတော့တရားမဝင်ဝင်လာတဲ့ဆက်လီတွေကိုဩစတြေးလျရေတပ်ကသူတို့ရေပိုင်နဲ့ထဲကိုဝင်ခွင့်မပေးဘဲပြန်ပြီးတော့လှည့်ခိုင်းနေပါတယ်။အခုခါမှာတော့ပါပူဝါနယူဂီနီမှာရှိတဲ့ထိန်းသိမ်းစခန်းကိုပိတ်ထားလိုက်ပြီးနော်ရူးကျွန်းမှာရှိတဲ့ရွှေပြောင်းခြေချသူ100လောက်ကတော့အဲ့မှာပဲဆက်ပြီးတော့ရှိနေပါတယ်။ပြီးခဲ့တဲ့မေလကလက်ဝဲရင်းလေဘာပါတီအနိုင်ရခဲ့တဲ့ဖက်ဒရယ်ရွေးကောက်ပွဲရလကဩစတြေးလျနိုင်ငံအနေနဲ့ဒုက္ခသည်တွေအတွက်ပို့ပြီးတော့လူသားဆန်တဲ့မေတ္တာတရားကြီးမားတဲ့နိုင်ငံဖြစ်ချင်တယ်ဆိုတာကိုပြသနေတယ်လို့တက်ကြွလှူရှားသူတွေကပြောပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြခဲ့တာပါခင်ဗျာသိပ်မကြခင်မှာပဲအမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်သိပ်ပန်နဲ့နီးပညာကန္တာစတဲ့အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့လမ်းလမ်းမီတာ190ကနေတိုက်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။VOA American တန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 40 51 နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့သုဒ္ဓဆောင်လင်း American တခွင်သိပ္ပံနဲ့နီးပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်တင်ဆက်ချင်ပါတယ်။အမျိုးသမီးတွေဟာတခါတရံမှာကိုယ့်ရဲ့ခံစားချက်တွေကိုလှစ်လျူရှုထားပြီးကိုကိုကိုပြန်မြင်ဖို့မေးလျော့ရင်းကကိုဟာဘယ်သူလဲဆိုတာမသိတော့အောင်ဖြစ်သွားတတ်ကြတယ်လို့ကာလာသားအမှုပညာပြာကန်းတီထောင်သူမတ်စုထွေးအောင်ကပြောပါတယ်။ဒါကြောင့်အမှုပညာဖန်တီးမှုတွေကနေတဆင့်အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့ခံစားချက်တွေကိုနားလည်ပြီးအချင်းချင်းမျှဝေဖွင့်ဟပြောဆိုနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ထင်ဟမျှဝေတွဲလက်တွေဆိုတဲ့အစီအစဉ်ကိုဂျာမန်ယဉ်ကျေးမှုစင်တာနဲ့အတူလက်တွဲလှုပ်ဆောင်နေတယ်လို့သူမကဆိုပါတယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမတ်စုထွေးအောင်ကိုမတ်ခင်ပြူထွေးမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာThere's a path we must choose sometimes Gotta stand up and fight sometimes
ကွာလေကျမအဓိကဒီနေ့လေ့ကျင့်တဲ့အကြောင်းအရာကတော့မဆုထွေးအောင်တို့ကနေပြတော့မှာပေါ့နော်ဒီထင်ဟမြဝေတွဲလက်တွေဆိုတဲ့ဒီအစီအစဉ်တစ်ခုကိုမဆုထွေးအောင်တို့လုပ်နေတာကိုတွေ့ပါတယ်ဆိုတော့ဒီအစီအစဉ်လေးမှာကြည့်လိုက်တဲ့အခါကျတော့ဒါလူတွေရဲ့ဒီဟိုအမှုပညာဖန်တီးမှုတွေကနေပြီးတော့တစ်ဆင့်မှာကိုယ့်ရဲ့စိတ်ခံစားချက်တွေကိုနော်ထုတ်ဖော်ပြောလာအောင်အချင်းချင်းအပြန်လန်ဖလှယ်ပြီးတော့မှစိတ်တက်ခွန်အားတွေဒီမြင့်တင်ပေးနိုင်မှုအတွက်လုပ်နေတယ်ဆိုတဲ့ဟာကိုဒီအတွက်ပေါ့နော်ဆွေးနွေးဝိုင်းလေးတွေကိုမဆုထွေးအောင်ကဥဆောင်ပြီးတော့လုပ်နေတယ်ဆိုတာကိုတွေ့ရပါတယ်ဆိုတော့ဒီဟာကဒီအမျိုးသမီးတွေအတွက်ကိုလည်းအဓိကအလေးပေးပြီးတော့လုပ်နေတယ်ဆိုတာလည်းသိရတယ်ဆိုတဲ့ခါကျတော့ဒီလိုလုပ်ဖြစ်ဖို့အတွက်စိတ်ကူးပေါ့နော်ဒီလိုအကျိုးဘယ်လိုရခဲ့သလဲဘယ်လိုကနေစပြီးတော့မှဒီစီစဉ်လေးကိုစလုပ်ဖြစ်သလဲဆိုတာလေးကိုအရင်ဆုံးပြပြပေးပါလား
ဒီစီစဉ်ကကျတော့ဂျာမန်ယဉ်ကျေးမှုစင်တာကိုထိုင်အင်စတီကျူကနေပြီးတော့စပစ်ခဲ့တာအာtitle လေးကိုလည်းထင်ဟမြဝေတွဲလက်တည်းဆိုပြီးတော့ကြတော့နာမည်ပေးထားတယ်။အဲဒီစီဇန်ကိုစဖြစ်တာကအဲယဉ်ကျေးမှုစင်တာရဲ့ဒါရိုက်တာအပြောင်းလဲတယ်ပေါ့နော်ဒါရိုက်တာအမျိုးသမီးစပြောင်းလဲတဲ့အချိန်မှာအဲ gallery tour လေးရောက်လာတယ်။လာတဲ့အချိန်မှာသူမိခွန်းလေးတချို့ကိုလည်းမေးတယ်ပေါ့။အဲလက်ရှိဖြစ်နေတဲ့အခြေအနေတွေရဲ့ဒီ community ကို art နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဟို support ပေးလို့ရမလဲ။အဲ community နဲ့ချိတ်ဆက်ပြီးဘာတွေလုပ်လို့ရမလဲဆိုတဲ့အချိန်မှာဒီ art နဲ့လူတွေရဲ့ mental health care ကိုဟို connect လုပ်ပြီးတော့လုပ်လို့ရှိရင်အဆင်ပြေတယ်ဆိုပြီးတော့ကျွန်တော်အကြံပေးခဲ့မိရေပေါ့နော်အဲ့ဒီနောက်ပိုင်းမှာဒီ program of care ဆိုပြီးတော့ဒီ program လေးဖြစ်လာခဲ့တယ်ဖြစ်လာတဲ့အချိန်မှာကျွန်တော်က program 3ခုမြောက်ပေါ့ပထမမှာလဲဆရာနဲ့ဆရာမကအာတ်ဟီးလင်းနဲ့ပတ်သက်ပြီးလုပ်ခဲ့တယ်ဒုတိယမှာကျတော့music therapy like music expression ဆိုတဲ့ title နဲ့အဲဆရာနဲ့ဆရာမနောက်ထပ်နှစ်ယောက်ကလုပ်ခဲ့တယ်ပေါ့ဒီတတိယမြောက် program မှာကျတော့ကျွန်တော်ကreflect yourself through art ဆိုပြီးတော့အမျိုးသမီးတွေအတွက်သီးသန့်ကိုကျွန်တော်အချိန်ပေးပြီးလုပ်ချင်တဲ့အတွက်ကြောင့်မလို့ကျွန်တော်ရဲ့ program မှာတော့ကျွန်တော်အမျိုးသမီးတွေသီးသန့်ပဲလုပ်ဖြစ်ခဲ့တယ်ရှင
်ဒီ live with art ဆိုတာကအမှုပညာနဲ့ဘဝကိုဘယ်လိုအကောင်းဆုံးနေထိုင်နိုင်မလဲဆိုတဲ့သဘောပြောချင်တာလို့ချက်ပါတယ်။နောက်အမျိုးသမီးတွေတက်ဆိုလို့ရှိရင်လည်းဒီအမှုပညာဖန်တီးမှုတွေကနေပြီးတော့တဆင့်ပေါ့နော်။ကိုဘယ်လိုပြန်ပြီးတော့မှကိုယ့်ရဲ့အခန်းစားချက်တွေအတွေးတွေကိုဘယ်လိုပြန်ပြီးတော့ပြန်လဲသုံးသပ်နိုင်မလဲဘလို့ပို့ပြီးတော့စိတ်ခွန်အားတွေပြန်လဲတည်ဆောက်နိုင်မလဲစသဖြင့်လို့နားလဲပါတယ်ဆိုတော့ဒီလိုအခြေအနေမျိုးကမြန်မာနိုင်ငံရဲ့လက်ရှိအနေအထားမှာဘယ်လောက်ထိလိုအပ်နေတယ်လို့ရောပြောလို့ရမလဲ
တကယ်တော့အမှုပညာနဲ့နေထိုင်ခြင်းဆိုတဲ့အရာကတော့ဟိုမြန်မာနိုင်ငံမှာမဟုတ်ပါဘူးနေရာတိုင်းအတွက်လိုအပ်တယ်နေရာတိုင်းမှာလိုအပ်တယ်ပြီးတော့ဟိုမိန်းကလေးတွေအတွက်လည်းမဟုတ်ဘူးပေါ့နော်မိန်းကလေးအတွက်တည်းမဟုတ်ဘူးလူတိုင်းအတွက်လိုအပ်တယ်အဲပို့ပြီးတော့လိုအပ်တာတော့stress အများကြီးပြီးပြီးတော့ crisis တွေအများကြီးကြုံနေရတဲ့နေရာမျိုးမှာတော့ပို့ပြီးတော့လိုအပ်တာပေါ့ရှင်ပြီးတော့ဟိုကျွန်တော်ကိုယ်တိုင်ဒီနေရာတစ်ခုကိုရောက်လာဖို့အတွက်ကိုကျွန်တော်ရဲ့ identity ကိုကျွန်တော်မနည်း set လုပ်ခဲ့ရတယ်ပေါ့နော်ပြီးတော့ကျွန်တော်လှုပ်ချင်တဲ့လုပ်ဖို့လှုပ်ဖို့အတွက်အတိုက်ခံပေါင်းစုံကိုဖြတ်ကျော်ခဲ့ရတယ်အခြေအနေမျိုးတွေအများကြီးရှိရဲဆိုဟိုမြန်မာ main climate မဟုတ်ပါဘူး Asian main မျိုးသမီးတော်တော်များများကဒီ rigid ဖြစ်တဲ့ family မှာဟိုကြီးလာရတယ်ဆိုတဲ့အချိန်မှာ ငါဘာလုပ်ချင်လဲငါဘယ်လိုသွားချင်လဲငါရဲ့ life ကိုငါဘယ်လိုငါဘယ်လို create လုပ်မလဲဆိုတာထက်သူများကပေးလိုက်တဲ့သူများကသတ်မှတ်ပေးထားတဲ့ life မှာidentity မှာနေခဲ့ရတာများတယ်ဆိုတော့ခါတလေကိုဟာဘာတူလဲဆိုတဲ့အဖြေမနေရှာရတဲ့သူတွေများဆိုတော့အဲ့လိုမျိုးအမျိုးသမီးတွေကမြန်မာပြည်မှာအများကြီးရှိနေပါတယ်ဆိုတော့ကိုယ့်ကိုယ်ကိုရှာဖွေဖို့လိုအပ်တယ်ကိုယ့်ရဲ့ target ကိုတီးဖို့လိုအပ်တယ်အဲပြီးလို့ရှိရင်ကိုယ်သွားချင်တဲ့ life ကိုကိုယ်ကိုယ်တိုင်ဖန်တီးဖို့အတွက်အများကြီးလိုအပ်ပါတယ်ရှင်အဲ့ဒီလိုမျိုးလေးတွေဖြစ်ဖို့အတွက်ကနံပါတ်1က self love ပေါ့နော်ကိုယ့်ကိုယ်ကိုချစ်ဖို့လိုအပ်တယ်နောက်တစ်ခုက self awareness self knowing ပေါ့ကိုယ့်ကိုယ်ကိုသတိထားဖို့ကိုယ့်ကိုယ်ကိုသိဖို့လိုအပ်တယ်ဆိုတော့ဒီလိုမျိုး workshop လေးတွေကနေတစင်စားတဲ့ information လေးတွေကိုတစတစစီသိလာမယ်လို့ကျွန်တော်ထင်ပါတယ်ရှင်ဟုတ်ကျွန်တော်ထင်ပါတယ်ဆိုတာထက်ကျွန်တော်ကိုယ်တိုင်ဒီလိုမျိုးဖြတ်တန်းခဲ့တာပေါ့ရှင်
ဆိုတော့ဒါအခုဒီလိုမျိုးစကားဝိုင်းလေးတွေကြတော့ဆွေးနွေးမှုပုံစံတစ်ခုရဲ့ပဲလားဒါမှမဟုတ်လို့ရှိရင်အမှုပညာဖန်တီးမှုတွေရောဘယ်လိုပုံစံလေးရောဟိုစီစဉ်ထားတာလဲအဲ့ဒါလေးပြောပြပါဟု
တ်တကယ်တော့ဒီဟာဆွေးနွေးမှုပုံစံဆိုတာထက်ကျွန်တော်က like ethics တော့ပဲပုံစံပဲသွားတာပါဒီ workshop အတော်အတွင်းမှာဆိုလို့ရှိရင်ကျွန်တော်ကကိုယ့်ကိုယ်ကို aware ဖြစ်စေအောင်ကျွန်တော်ကူညီပေးတယ်ပြီးလို့ရှိရင်ကိုယ့်ရဲ့ unconsciously ဖြစ်နေတဲ့ဟာကိုဟို medium ပေါ့เนาะကျွန်တော်တို့ဟိုစက်ကူတို့ဆေးတို့အစရှိတဲ့အပေါ်မှာသုံးပြီးတော့ explore လုပ်ထက်အောင်ကျွန်တော်ကူညီပေးတယ်ပြီးရင်ဖြစ်လာတဲ့အဲသူတို့ရဲ့ unconsciously explore လုပ်ထားတဲ့အပေါ်မှာသူတို့ကိုယ်တိုင်ပဲသူတို့ aware ရှိနေပါပြီအတိုင်းဒါတစ်ခုထိ aware ရှိလာတယ်ရှိလာတဲ့အပေါ်သူတို့ရဲ့အဲသုံးသက်ချက်သူတို့ create လုပ်ထားတဲ့အပေါ်ပြောလာတဲ့အပေါ်မှာကျွန်တော်နားထောင်ပေးတယ်ပြီးလို့ရှိရင်တချို့ reflection လိုချင်တဲ့သူတွေအတွက်ကိုကျွန်တော်ပြန်ပြီးတော့ reflect လုပ်ပေးတယ်ဆိုတဲ့အချိန်မှာတယောက်နဲ့တယောက်အပြန်အလှန် land လုပ်ဖြစ်တယ်ပြီးတော့ဟိုသူတို့မမြင်တဲ့အချက်ကလေးတွေရှိတယ်ဆိုလို့ရှိရင်လည်းကျွန်တော်ကဘေးကနေပြီးတော့မိမောင်းထိုးပြတဲ့ပုံစံမျိုးလေးတွေလုပ်ပေးတယ်ဒီနည်းနဲ့ပဲကျွန်တော်သွားတာပါရှင်သင်ကြားခြင်းမပါဘူးပြီးတော့ဟို guide လုပ်တာဆရာလုပ်တဲ့ပုံစံမျိုးမပါဘူးဆိုတော့ကိုကိုကိုပဲရှာဖွေတာပါကျွန်တော်ကဘေးကနေအေးထောက်ပံ့ပေးတဲ့သဘောကူညီပေးတဲ့သဘောပါပဲရှင်ဟုတ်ကဲ့
နော်အားလုံးဝိုင်းပြီးတော့စူးစီးပြီးတော့မှကဲကိုမှလူခန်းစားချက်တွေရှိလဲစသဖြင့်အတူတူတပြေးညီပေါ့ထိုင်ပြီးတော့မျှဝေကြတဲ့ပုံမျိုးဟုတ်ကဲ့
ကျွန်တော်တို့ဒီ program စလိုက်တဲ့အချိန်မှာကိုကိုကို aware လုပ်ဖို့အတွက်ကိုကျွန်တော်တို့ဒီ guidance meditation တွေသွားတယ်ပြီးရင် body scan meditation လေးတွေလုပ်ပြီးတော့ကိုခန္ဓာကိုကိုလစ်လျူရှုထားမိတဲ့အားတွေကဘာတွေလဲကိုရဲ့ခန္ဓာကိုယ်ကိုဘာတွေပြောနေသလဲကိုရဲ့ heart ကကိုဘာတွေပြောနေသလဲပေါ့နော်အဲ့ဒါတွေ aware ဖြစ်စေဖို့အတွက်ကိုကျွန်တော်တို့ကိုကိုကိုပဲ explore လုပ်ကြရပေါ့နော် explore လုပ်ပြီးသွားတဲ့အချိန်ကျတော့မှကျွန်တော်က median ရဲ့သုံးပုံသုံးလေးတချို့ကိုပြောပြရတယ်ပြီးတော့ unconsciously explore လုပ်ဖို့ကျွန်တော်အနည်းငယ်ပြောပြတာမျိုးလေးရှိရဲပြီးရင်သူတို့ကိုယ်တိုင်ပဲ create လုပ်တယ်ပြီးတော့မှသူတို့ create လုပ်တဲ့ artwork တွေကိုပဲသူတို့ပဲရှင်းပြတာပဲဒါပေမဲ့သူတို့မမြင်တဲ့အချက်ကလေးတွေကြလို့ရှိရင်တော့ကျွန်တော်သူတို့ရဲ့အဲတောင်းဆိုချက်အရာဆိုရင်ကျွန်တော်က reflect လုပ်ပေးတာမျိုးလေးတွေရှိတယ်ပေါ့နော်ဟုတ်ကဲ့
ကျွန်တော်လက်ရှိဆိုရင်ဒါမြန်မာနိုင်ငံမှာဆိုရင်ကိုဗစ်ကပ်ပြီးကြုံရတာတို့ပေါ့နော်နောက်ဒီနိုင်ငံရေးအခြေအနေအကျက်တဲကြီးကြားထဲမှာဆိုတော့စီးပွားရေးအကျက်တဲကြီးကြုံရတဲ့ခါမှာလူတွေအတွက်မုန်းချက်မှုတွေပိုများတယ်လေဆိုတော့ဒီလို program ဒီလိုအစီအစဉ်လေးတွေကအဲ့လိုဒီမြန်မာနိုင်ငံမှာအဲ့လိုအကျက်တဲကြီးကြားမှာနေနေရတဲ့လူတွေအတွက်ဘလို့အထောက်ပံ့နေပေးနိုင်မလဲဘလောက်ထိအထောက်အကူဖြစ်တယ်လို့ရောပြောလို့ရမလဲရှင
်ဒီလိုမျိုး program လေးတွေမှာ join လိုက်တဲ့အချိန်ကျတော့ number 1ပါဝသွားပြီးတော့ focus ထားမိလဲဆိုကိုယ့်ရဲ့ self aware ပေါ့ကိုယ့်ရဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုကိုပြန်သုံးသပ်မိရဲ့ပြီးတော့ကျွန်တော်တို့ကအပြင်အဆူညံမှုတွေကိုတအားနားထောင်လိုက်တဲ့အခါမှာကိုယ့်အတွင်းမှာကိုယ်လုပ်ရမယ့်နေရာတွေကိုယ့်ရဲ့ direction လေးကပျောက်သွားတဲ့အခါတွေအများကြီးရှိတယ်။ဆိုတော့ကိုယ့်ရဲ့ဖြစ်နေရဖြစ်တည်မှုကိုလည်းမေ့လျော့သွားတာတွေရှိတယ်။အဲ့ဒါတွေအကုန်လုံးခဏနားပိတ်မျက်စိပိတ်ပြီးရဲ့အချိန်မှာကျွန်တော်တို့ဒီ art နဲ့အတူတူကျွန်တော်တို့ကိုကျွန်တော်တို့ self aware စပြီးတော့မြင်တင်နေပြီးတဲ့အခါကျတော့ဒီ art နဲ့အတူတူကျွန်တော်တို့ရဲ့ direction ကဘယ်ကိုသွားချင်နေရလဲကျွန်တော်တို့ရဲ့ goal ကဘာလဲအစရှိတဲ့ဖြစ်ပေါ့နော်ဟို program တစ်ခုချင်းစီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ရဲ့design လေးတွေကတော့ क्वे ထားတာတော့ရှိတယ်ဆိုတော့အနှစ်ချုပ်ပြောရရင်တော့ကိုကိုကိုပြန်ပြီးတော့တတိမူမူစေတယ်ပြီးတော့ကိုသွားမဲ့လမ်းကြောင်းတစ်ခုကိုပြန်ပြီးတော့တတိမူမူစေတယ်ကို focus ပြန်ပြီးတော့ဖြတ်တဲ့သဘောပေါ့ရှင
်ဒီလိုမျိုးအစီအစဉ်တွေထပ်ပြီးတော့ကြဲကြဲပြင်းပြင်းရှိဖို့လိုအပ်တယ်လို့ထင်လား
ဟ ဟုတ်ကဲ့လိုအပ်ပါတယ်လိုအပ်ပါတယ်ဆိုတာကလေကျွန်တော်ကိုယ်တိုင်တိုက်တယ်ပေးရက live with art ဆိုပြီးတိုက်တယ်အများသောအားဖြင့်တော့အခြေခံတိုက်တယ် live with art ပေါ့နော်ဒါပေမဲ့ဒီ workshop design ပေါ်မှာ multi ပြီးတော့ဟိုတိုက်တဲ့အသေးလေးတွေတော့နည်းနည်းလေးခွဲခွဲသွားရပေါ့ဒါပေမဲ့ခေါင်းစဉ်ကြီးရဲ့အောက်မှာ live with art ဆိုပြီးအများနဲ့နာမည်ပေးလေးရှိရယ်ဘာဖြစ်လို့လဲဆိုတော့အမှုပညာလို့ပြောလိုက်လို့ရှိရင်စကလုံးကြီးပေါ်မှာ multi ပြီးအရင်ကြီးကြီးကျယ်ခံနိုင်နားမလဲဦးဘာလဲငါနဲ့မသက်ဆိုင်ဘူးပကြီးဆွဲတက်ရမှာလား music therapy ဆိုလို့ရှိရင် music ကိုတီးတက်ရမှာလားနားလဲရမှာလား knowledge မရှိဘူးအစရှိသဖြင့်အမျိုးဆုံးဖြစ်တတ်ကြတယ်တကယ်တော့အမှုပညာဆိုတာနားလဲစရာလည်းမလိုဘူး just heart open heart ဒီနှလုံးသားကိုဖွင့်ထားဖို့ပဲလိုတယ်ခံစားဖို့ပဲလိုတယ်ဆိုတဲ့အချိန်ကြတော့ဒီလိုမျိုး knowledge အမှုပညာနဲ့လူတွေနဲ့ရင်ပါလာတဲ့အချိန်မှာလူရဲ့heart ကပုံရိပ်တိမ်မွေးလာတယ်တိမ်မွေးလာတဲ့လူတွေရဲ့နှလုံးသားတိမ်မွေးလာတဲ့လူတွေရဲ့ပတ်ဝန်းကျင်ကလည်းပုံရိပ်ဆူတည်လာတယ်ပုံရိပ် healthy ဖြစ်လာတယ် healthy ဖြစ်တဲ့ community ဖြစ်ဖို့အတွက်အမှုပညာကိုချစ်တတ်ဖို့လုပ်ဖို့လိုအပ်တယ်ဒါကြောင့်ဒီလိုမျိုး workshop တွေကပို့ပြီးတော့လုပ်လဲလုပ်တင်သလိုအမှုပညာနဲ့ကျွန်တော်တို့ community နဲ့ရင်းနှီးဖို့ကလည်းအနာဂတ်မှာပို့ပြီးတော့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ရှင်ဟုတ
်โอเคပါအဲ့တော့အခုလိုချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်
ကျေးဇူးပါရှင်အခုလိုမျိုးမေးပေးတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်မအီးဟုတ်ကဲ့
အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုဒီကတင်ဆက်မှာကသုတဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေတဲ့ဦးဝင်းနိုင်ကဒီလျှက်စစ်ပစ္စည်းတပ်ဆင်တာပြင်ဆင်တာတွေလုပ်ဖို့အတွက်ကိုယ်ပိုင်စီးပွားရေးထူထောင်ခဲ့ပုံအကြောင်းကိုဘယ်လိုစ조사ခဲ့ရသလဲဆိုတာတွေကိုရှင်းပြထားပါတယ်ဦးဝင်းနိုင်ကိုကိုအောင်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဝင်းကံပြောင်းစုမှာချီချနေထိုင်ဖို့ကဘာတလွားကတူရီယာပုံစံမျိုးစုံနဲ့ရောက်ရှိလာကြပါတယ်။အိမ်သုံးလျက်စစ်ပစ္စည်းပြင်တဲ့ကိုဝင်းနိုင်ကသူအမေရိကကိုဘယ်လိုရောက်လာလဲဆိုတာကိုအခုလို့ရှင်းပြပါရစ
ေ။ကျွန်တော်အမေရိကကို2005မှာဆက်ရောက်လာတယ်။လာတာတော့ကျွန်တော်တို့ဟိုဟာအမေရိကန် Green Card ကစားမဲ့ခေါ်နော်။ TV ပေါ့ American TV ပေါက်ပြီးတော့မှမိသားစုလိုက်2005မှာအမေရိကကိုဆက်ရောက်လာတယ်။အဲကျွန်တော်ကဆက်ရောက်ချင်းကဟိုကဒီ Los Angeles မှာအရင်တွားပြီးတော့အခြေချတယ်။အော်ဆက်ရောက်ချင်းတော့ကျွန်တော်ဟိုကပေါ့ဒီ air conditioning heating plumbing တွေ design လုပ်တဲ့ design company မှာ designer လုပ်တယ်။ designer လုပ်ပြီးဟိုအလောက်2009လောက်မှာ American Economic Cruise ဖြစ်တော့ကျွန်တော်တို့ဒီ white collar တွေကတော်လေး layoff ဖြစ်တယ်။ white collar အလုပ်တွေပေါ့နော်။အိမ်မှာအလုပ်အကိုင်းရှားပါတော့ Los Angeles ကနေဒီ East Coast ကိုကျွန်တော်ပြောင်းလာတယ် Washington DC area ပေါ့လေ
Washington DC ရောက်ခါကျမှတော့ဝန်ထမ်းအနေနဲ့စတင်လုပ်ကင်ခဲ့တာပ
ါဟုတ် Washington DC area ကိုရောက်လာပြီးတော့ဒီ plumbing heating air conditioning လုပ်တဲ့ company မှာပဲကျွန်တော်ဟိုပါပေါ့ရုံးမှာအရင်စလုပ်တယ်ပြီးတော့မှဒီ
ရုံးမှာဘာတွေလုပ်လဲ
ရုံးမှာတော့ကျွန်တော်ဟိုပါပေါ့ general manager position ပေးထားလို့အဲ့မှာဝင်လုပ်တယ် small business တစ်ခုလုံးကိုပေါ့ဗျာကိုကဟို operating ဖြစ်အောင် run ပေးရတယ် customer call တွေကိုလက်ခံပေးရတယ်ရထားတဲ့ call customer call တွေကိုအဲ company မှာငှားထားတဲ့ technician တွေကိုဟိုပါဖြန့်ဝေပြီးတော့မှအလုပ်ကင်ခွဲခြားပြီးခိုင်ပေးရတယ်ပြီးတော့သူတို့ဝင်လာတဲ့ဝင်ငွေတွေကိုလည်းအကုန်လုံး accounting လုပ်တာအစအစပေါ့နော်။နောက်ပစ္စည်းဝယ်တဲ့ credit card နောက်ပြီးတော့ပစ္စည်းပြန်သူတို့ကိုပြန်ပေးတဲ့လစာပါညာအကုန်လုံး manage လုပ်ပေးရတာပေါ့လေ
။လူရောဘယ်နှယောက်လောက်ရှိလဲ
။လူကကျွန်တော်လို့တော့က4ယောက်တခါတလေ5ယောက်ဖြစ်လာတယ်တခါတလေ4ယောက်ဖြစ်သွားတယ်။အဲဝန်ထမ်းတွေကလည်းဝင်လိုက်ထွက်လိုက်ဖြစ်နေတာပေါ့
။ဒီနောက်မှာတော့လုပ်ငန်းအတွေ့အကြုံယူရင်ကိုယ်ပိုင်လုပ်ငန်းလုပ်ကင်ဖို့စတင်ပြင်ဆင်ခဲ့တယ်လို့ဆိုပါတယ်။
ကိုယ်ပိုင်လုပ်ငန်းလေးထောင်ကျင်တာ ਉਹ အဲ့ဒါနဲ့ကျွန်တော် general manager အလုပ်မလုပ်တော့ဘဲနဲ့ technician အလုပ်ကိုပြောင်းလုပ်တယ် technician အလုပ်ကို6နှစ်9နှစ်လောက်ပြောင်းလုပ်ပြီးတော့ကိုယ်လုပ်ငန်းတဘာဝတွေလုပ်ငန်းတွေကဟိုအခက်အခဲတွေအကုန်လုံးကိုသိလာတဲ့ခါကျတော့အဲကိုယ်ပိုင်လုပ်ငန်းလေးလုပ်ဖို့စကြိုးစားတာပေါ့ကိုယ်ပိုင်လုပ်ငန်းလုပ်ဖို့စဉ်းစားမိတာကတော့ company တွေမှာဝင်လို့ရင်းနဲ့ ဟိုကိုလိုပဲ technical level အဆင့်ရှိတဲ့လူတွေကကိုပိုင်လုပ်ငန်းလုပ်ကြတာတွေ့လာတယ်တွေ့လာတော့ကိုသူတို့နဲ့မေးကြည့်တော့ license လေးပါလေးရအောင်ယူပြီးရင်ကိုပိုင်လုပ်ငန်းလုပ်လို့ရတယ်ဆိုတော့ကိုလည်းအဲ့ဒါကိုပိုင်လုပ်ငန်းလုပ်ဖို့ဆုံးဖြတ်လာ
ကိုပိုင်လုပ်ငန်းလုပ်တဲ့အခါသက်ဆိုင်ရာလုပ်ငန်းအလိုက်အတိမတ်ပြုလက်မှတ်ရယူရပါတယ
်ကိုပိုင်လုပ်ငန်းလုပ်ချင်တဲ့ရည်ရွယ်ချက်ကတော့အဓိကတော့လေဟိုဘော income ပေါ့ဗျာကိုပိုင်လုပ်ငန်းလုပ်တော့ဝန်ထမ်းလုပ်တာနဲ့ဆိုင်ဟို income စပိုကောင်းတာပေါ့နော်ကိုပိုင်လုပ်ငန်းလုပ်ဖို့ကတော့ကျွန်တော်တို့ personal license လေးတွေအရင်ဖြည့်ရတယ်မအေးကွန်ဒီရှင်းလေးဆို air conditioning heating plumbing ဆို plumbing license နော် electrical ဆို electrical license လေးတွေကျွန်တော်တို့အရင်စပြီးတော့ personal license တွေယူရတယ်အစနေ line စနေရပြီကိုလောက်တာကင်တာတွေလည်းတွေ့ကြုံရနေပြီအစဉ်ပြေနေပြီဆိုတော့ဒီလုပ်ငန်း license ရှောက်ရတယ်လုပ်ငန်း license ရှောက်ပြီးမှဒီဘက် IRS မှာဟိုဟာပေါ့business ID applying လုပ်ရတယ်အဲ့ဒီနှစ်ခုလုပ်ငန်း license နဲ့ business ID နဲ့တွဲကြလာပြီဆိုတော့ကိုလုပ်ငန်းစလို့ရတယ်
ยาดีไอไลไลปิสินเนี่ยคาวินซองก็เนี่ยปะทะปี้တော့ดูโลပြောว่าได
้ซองนึงจ้ะတော့โห AB ဆိုရင်ဒီ EPAM တို့ Gas Furnace တို့จ้ะတော့โหမရှိမဖြစ်လို့อ่ะဟုတ်ပါဘူး Reality ก็တော့ไอ้อ่ะနောက်ဆုံးအလုံးမလုံးရင်တော့ဒီဟာတကားဖွင့်ပြီးနေလို့ရတယ်ซองนึงจ้ะတော့မရဘူးเอสပစ္စည်းတက်လို့ရှိရင်ကျွန်တော်တို့อ่ะပစ္စည်းဘိုးก็တော့သူ့ရဲ့ဟို market price เนี่ยตั้วနေတယ်ကျွန်တော်တို့ labor charge ก็တော့ဟိုအတွင်းအပြင်တစုံလုံးဆိုရင်ဟိုဟာပေါ့အာ US ဒေါ်လာ3000လောက်လေဘာ charge ယူပ
ါကိုပိုင်လုပ်ငန်းလုပ်ပြီဆိုရင်တော့နေပူမရှောင်နှင်းကြမရှောင်လိုက်လံဝန်ဆောင်မှုပေးရတယ်လို့ဆိုရတယ
်အော်ဆရာအေးကျွန်တော်ဒီမှာ air conditioning တစ်လုံးကအာမအေးဘူးဆိုတော့ဒါပြီးတော့ diagnosis လုပ်အာသူ air conditioning က freon pressure နည်းနေတယ်အဲ့ဒါနဲ့ဟို freonအချာ့ချ်ပြရပြီးအောင်ချာ့ချ်လုပ်ပြီးတော့ဒီတెంပရေချာရမရပြန်စစ်ပေ
းကိုပိုင်လုပ်ငန်းလုပ်ရတာနဲ့ပတ်သက်ပြီးတော့ခက်ခဲကိုလည်းကုလို့ရှင်းပြပါရစေ
ကိုပိုင်လုပ်ငန်းလုပ်တာအာ၄နှစ်ရှိပါပြီ2018ကအဲစာပြီးရဂျစ်စတာလုပ်ပြီးတော့အခုဆိုရင်2020ဆို၄နှစ်ပေါ့အဲအားရကျေနပ်မှုရှိပါတယ်ဒါပေမဲ့ဟိုယာနှုံးပြေတော့မရှိသေးဘူးပေါ့ဗျာဟိုကိုပိုင်လုပ်ငန်းလုပ်တဲ့ခါမှာဟိုဝန်ထမ်းတွေအများကြီးခန့်ပြီးတော့မှဟိုတာဝန်ခွဲဝေပြီးလုပ်တာမဟုတ်ဘူးအကုန်လုံးကိုကိုတယောက်တည်းလုပ်ရတာပစ္စည်းလုံရင်ဝယ်ရတာပစ္စည်းလုံရင်မှားရတာပစ္စည်းရှာရတာနောက်ဟိုအရန်ကို modernize နေတဲ့အရန်ဟောင်းနေတဲ့ပစ္စည်းတွေဆိုလို့ရှိရင်တခြားခက်တယ်လေအဲ့လိုမျိုးတွေရှာရတာပါအချိန်တော်တော်ကုန်တယ
်လုပ်ငန်းဝင်ဝင်နဲ့ပတ်သက်ပြီးတော့အခုလိုပြောရတယ်
ဝန်ထမ်းပို့ခန့်ပြီးတော့ခိုးဝေမှုလေးတာဝန်ခိုးဝေမှုလေးတွေချပေးလိုက်လို့ရှင်တော့ဟိုလုပ်ငန်းပို့ကြီးလာမယ်ပို့မြန်လာမယ်ပို့ကြီးပွားလာမယ်အဲကျွန်တော်တို့ဟိုဟာပေါ့ business မှာပြောလို့ရှိတာကတော့ဟို net income ပေါ့နော်တစ်နှစ်ကို2သိန်းတို့2သိန်းခွဲတို့3သိန်းတို့အလုပ်ဝင်ရပါတယ်ဒါ net income ပေါ့
နေ့နေ့ကြီးကြအလုပ်မှနှစ်မြောက်လောက်ကိုင်းနေပေမဲ့လေရည်ရွယ်ထားတဲ့အခြေအနေအထိမရောက်သေးတာကြောင့်ဆက်ပြီးတော့စူးစမ်းသွားမယ်လို့လည်းကိုဝင်းနိုင်ကပြောပါရယ
်ကောင်းတဲ့အတိုင်းဒီမှာကဟိုကြားကြည့်ချင်ချာကြည့်တာပဲဝင်ငွေများလာနဲ့ဝင်ငွေများလာနဲ့တစ်ဖက်ကကိုဟာပေးစားမှုတွေကလည်းများတယ်သိမလားအမေရိကန်ဆိုတော့ဟိုတက်စ်ကလည်းဟိုကလည်းပေးရတရားလည်းပေးရဝင်ငွေခွန်ပေးရအမြတ်ခွန်ပေးရရောင်းဝယ်ခွန်ပေးရဒီလိုမျိုးတွေရှိတာဟုတ်အဲ့ဒါကြောင့်လေဟိုအိမ်မက်ကတော့အကောင့်ထဲမပေါ်သေးဘူးပေါ့
သူတော်ဆောင်တဲ့အမေရိကန်တခွင်ပြီးသွားပြန်တော့သိပ္ပံတဲ့ဤပညာကဏ္ဍကိုတော်ခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာရင်းနှီးတဲ့သဘာဝတံခွေကျွဲဝတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ Fossil fuel လို့ခေါ်တဲ့ဇီဝလောင်စာတစ်မျိုးဖြစ်တဲ့ရေနံကနေလောင်စာဆီကိုဘယ်လိုထုတ်ယူတာပါလဲ။သူ့ရဲ့ drone လို့ခေါ်တဲ့ အောင်တိန်ပါဝင်နှုံကဘာကြောင့်အရေးပါတာပါလဲဓာတုပညာရှင်ဒေါက်တာချန်မောင်ကိုနည်းနည်းပြောပြချင်ပါတယ်ရေနံကလည်းဓာတ်စီရအောင်ဘယ်လိုချက်ပါသလဲပထမဆုံးရေနံရဲ့တဘာဝကိုကြည့်ရအောင်ပ
ါဒီ fossil fuel ပါလေပြန်လေကြာကောင်လောင်ရဖြစ်လာတဲ့ဟာလေးပေါ့ကောင်လေးတွေသေးသေးလေးတွေဝမ်းဆဲတွေပင်လယ်ထဲမှာနင်းမြုပ်ပြီးတော့အပေါ်ကနေပြီးတော့ pressure နဲ့ထိနေကြောင့်တွေ့ရင်းနံဖြစ်လာတယ်ဆိုလိုတာအဲ့ထဲမှာကာဗွန်ဟော hydrocarbon တွေပါနေတယ် hydrocarbon ဆို hydrogen နဲ့ carbon နှစ်မျိုးပဲပေါင်းစပ်တော့ပါအဲ့ hydrogen နဲ့ carbon ပေါင်းစပ်တော့ပါဝင်တဲ့ molecules တွေကပုံစံမျိုးမျိုးရှိတယ် C carbon အရေအတွက်30ကနေတော့ carbon အရေအတွက်တစ်လုံးနှလုံးထိရှိတယ်အဲ့တော့ carbon အရေအတွက်တက်တဲ့၄ဆိုရင်တော့ဥမာဖြင့်အငွေ့ဖြစ်တာပေါ့ကာဗွန်ဒီအတွက်6ကြော်ရရင်တော့အငွေ့တွေဟောအရေဖြစ်လို့ရတယ်ကာဗွန်အရေအတွက်20ကြော်ရရင်တော့အခဲဖြစ်တယ်ဆိုလိုတာကဟိုက်ဒရိုကာဗွန်မျိုးစားပေါင်းများစွာပေါင်းတယ်သူတို့ရဲ့စုံမှတ်တွေကမတူဘူ
းအဲ့ဒီကောင်တက်တီကိုအသုံးပြုပြီးအမျိုးအစားအကွဲတွေကိုထောက်ယူနိုင်တာဖြစ်ပါတယ
်ကျွန်တော်တို့ကတာဝါဆင်ကြီးအမြင့်ကြီးလို့တော့အောက်ကနေအပူတိုက်ရတယ်ဘူတဲ့ခါမှာအငွေ့ဖြစ်တဲ့ကောင်လေးပေါ့လေအပေါ်ဆုံးကထွက်သွားတယ်အငွေ့ဖြစ်တဲ့ကောင်ဆိုတော့ကျွန်တော်ဘူတင်းကစပေါ့အဲ့ဒီဖြစ်စီကအပေါ်ဆုံးကထွက်လာပေါ့အဲ့တော့ဘူတင်းဆိုကျွန်တော်တို့ဘီချစ်ဒီပါတမန့်ထဲတဲ့အရေး pressure ပေးမှဆိုတာအရေးဖြစ်တယ်အဲ့ဒီကောင်ကအပေါ်ဆုံးအမြင့်ဆုံးပါသူက 30 degree celsius လောက်မှာတော့အငွေ့ရဲ့အပေါ်ကနေထွက်တယ်အပေါ်ဆုံးကထွက်တော့ဘူတင်းဖြစ်တော့ဒုတိယထွက်လာတော့ဓာတ်စီပေါ့ gasoline ထွက်ပါတယ်သူ့ရဲ့စုံမှတ်က85degree celsius လောက်ရှိပါတယ်အဲ့ဒီ gasoline ကိုအပေါ်ဒုတိယအနေမှာဆိုတာထုတ်ပါတယ်အဲ့တော့ပထမဆုံးအပေါ်ဆုံးအဆင့်ဒုတိယအဆင့်အဆင့်တွေကလည်းကျွန်တော်တို့ temperature နဲ့ဖြတ်ပြီးတော့ယူတာပေါ့တတိယအဆင့်မှာတော့ naphtha ပြပါတယ်အဲ့ဒါကတော့176 degree celsius လောက်196 degree လောက်မှာအပူချိန်ရှိတဲ့ကောင်က naphtha ထွက်တယ်သူထက်နေတဲ့အပူချိန်နည်းနည်းပုံမြင့်မှာဆူတဲ့ကောင်ကတော့jet fuel ပေါ့ jet ဒီမှာသုံးတဲ့ kerosene ပေါ့ဒီမှာ kerosene ဆိုတာရေနံစီမြင်နဲ့သုံးရပါတယ်အဲ့ဒါအပူချိန်130လောက်မှာထွက်တယ်အဲ့တော့သူ့ထက်ပိုမြင့်သွားရင်တော့ diesel ရတယ် diesel ပြီးတော့အောက်မှာဆိုရင်တော့ heavy oil ရတယ်အဲ့တော့ကျွန်တော်အောက်ဆုံးမှာကြံနေတဲ့ခဲတွေပေါ့ခရောင်းတွေရမယ်ဒါမှမဟုတ်ရင်အခုချိန်မှာတော့ကျွန်တော်ရေနံကြီးတွေပါရတယ်ဆိုတော့တကယ်တကယ်မှာအဲ့ဒီဖြစ်စီအကုန်လုံး heavy oil တွေ heavy ဖြစ်နေတယ်heavy oil ကိုကျွန်တော်ပြန်တော့ catalyst နဲ့ဒီခင်ပင်ကြီးတွေနဲ့ပြန်ချက်လိုက်တဲ့အခါမှာရေနံအကောင်းစားကိုရတယ်အဲဒီရေနံအကောင်းစားကိုကျွန်တော်တက်စီနေတယ်ကျွန်တော်ဒီခင်မှာရေနံတွေ့ပြီဆိုရင်အဲဒီရေနံအနေနဲ့ရနိုင်တဲ့တက်စီကအများကြီးဖြစ်သွားတယ
်ဟုတ်ကဲ့ပါရှင်ဆိုတော့တက်စီအမျိုးအစားပေါ့နော်ဘယ်လိုခွဲလဲနည်းနည်းရှင်းပြပေးပါရှင
်ကျွန်တော်တို့အမျိုးအစားတွေကို brown ball ron ron နဲ့ခွဲကြတယ်brown for research obtain number research obtain number ဆိုသူတည်တနာလုပ်ထားတဲ့ obtain ရဲ့ number ပဲအဲ့ဒီ obtain number ကတတ်မှတ်ထားတော့ကျွန်တော်အပူချိန်တတ်မှတ်တဲ့လိုပဲ log degree ရှိရဘလောက် degree ရှိသူတတ်မှတ်ထားတာပဲ
obtain ဆိုတာကဓာတ်ဆီမှာပါဝင်တဲ့ hydrocarbon အတိုင်းအတာအရာကင်းကနန်းနဲ့ဖော်ပြတဲ့ဓာတ်ဆီအရေအသွေးဖြစ်ပါတယ်ဒီအရေအသွေးကင်းကနန်းကိုရဖို့အတွက်ကောင်းအင်ဂျင်အမျိုးအစားလိုက်သူတည်တနာလုပ်ရတယ်လို့ပြောပါတယ
် brown ကအခုပြောလဲဆိုရင် engine အတွက်ကိုအဓိကထားပြော engine ကောင်းမှုကိုအတွက်ဒီ run ကိုလုပ်တာသူက engine မခုတ်ဆိုရင်တောက်ပြီးလာတယ်မမှန်တော့ဘူးဆိုရင်အဲ့တော့ knocking ဖြစ်တယ်အဲ့ဒီ knocking မဖြစ်အောင် run ကောင်းကောင်းနဲ့သုံးမယ်ဘယ် run နဲ့သုံးရင်ကောင်းမလဲပေါ့အဲ့တော့ engine ကောင်းမှုကို run တတ်ဖတ်တယ်ဆိုတာ anti knocking ပေါ့ not pre ignition မိမပေးခင်သူပေါက်ကွဲတော့အကုန်လုံးမှားကုန်တယ် engine မှားကုန်တော့အဲ့ပြဿနာရဲ့အရန်အတွက်တိုင်ရိုဒီဝဲကိုကောက်ဒီကောက်နဲ့ကျွန်တော်တို့ဒီဟာခေါ်လဲအွန်လိုင်းဒီရိုလို့ခေါ်လာအဲ့ဒီကောက်လေးအထဲမှာရှိတဲ့ကောက်ဖတ်စီအပြက်တယ်အဲ့ဒီခါလေးကောင်းဖို့အတွက်ကိုရွန်မှန်မှန်လေးထားမယ်ဆိုသူပြဿနာလို့ပါဘယ်အင်ဂျင်အတွက်ကိုဘယ်ရောင်နဲ့လုပ်မယ်ဆိုတော့ကျွန်တော်တို့ထားကြပါလိမ့
်မီးမပေးခင်ပောက်ကွဲရဆိုတာဘာကိုပြောတာပါလဲဆရာ
ဓာတ်စီကိုကျွန်တော်တို့ကဒီအင်ဂျင်ထဲကိုထည့်လိုက်ပြီးတော့လေနဲ့အတူရောတာပေါ့ရောပြီးတော့ကျွန်တော်ပလတ်ကနေပေါ့ကျက်စစ်တက်ကနေမီးပေးတော့ဒီမီးနဲ့ပေါက်ကွဲစီတာလေပေါက်ကွဲတဲ့အခါမှာသူလိုတဲ့အချိန်မှာပေါက်ကွဲရတယ်လိုတဲ့အချိန်မှာမပေါက်ကွဲဘဲနဲ့ကြိုးပေါက်လည်းမရဘူးနောက်ကျပေါက်လည်းမရအဲ့ဒါကိုမှန်အောင်လို့ဟောတကားတွေကဥပဒေသဏ္ဍာန်လို့ပြော research obtain number ဆိုပြီးလောက်ထားပါ 92 95 98 တို့အဲ့ဒါတွေတကယ်တော့ကိုကားနဲ့ကိုလိုက်အောင်လုပ်ထားတယ်ဥပမာပြောဘောဆိုကွန်လို့ပါလို့ဆို78 round နဲ့ကိုမောင်းလို့ရတာထုတ်ထားပေးတယ်အဲ့တော့ဘောတကားအမျိုးအစားပေါ်ဒီ round နဲ့သွားဆိုင်တယ်ဒီစရဆိုတော့သူက round အမှန်တန်နေရတယ်ပြင်ဝိုင်းရင် pressure နဲ့သူမကိုက်သူက pressure ပေးတဲ့အချိန်မှာဒီသက်စီကအကုန်လုံးပေါက်ကွဲသွားဘူ
းမြန်မာပြည်မှာတုံးတဲ့အမျိုးအစားကအဓိကပါပါလဲဆရ
ာဘောမာပြည်မှာတော့92နဲ့95ဆိုတာနှစ်မျိုးထားတယ်အမေရိကန်မှာရှိတာကတော့အဓိကတော့ regular ပေါ့87 round ရှိမယ် mid grade ကတော့89နဲ့90 round ရှိမယ်ပြီးတော့91နဲ့94ဆို premium ဆိုတော့ရှိကြတယ်ဒါပေမဲ့ round မြင့်တဲ့ဟာနဲ့နိုင်တဲ့ဟာနဲ့တကယ်တကယ်စိတ်အများကြီးဆိုင်တာမဟုတ်ဘူးသူ engine ပုံမှန်မူတည်တယ်ဘောမာပြည်ကကားတွေကတော့လူတွေကတော့95ကိုအရန်ကြိုက်တာပေါ့ဒါပေမဲ့92နဲ့လည်းတကယ်တော့အကုန်လုံးရမှာလို့ကျွန်တော်ထင်တယ်မြန်မာပြည်မှာအရင်ကတော့လေ92မရှိပါဘူး78လောက်နဲ့90လောက်နဲ့ကောင်းတယ်လို့ကျွန်တော်ယူဆတာပါအခု92ဆိုရင်တော်လေးကောင်းနေပါပြီ95ကတော့ကောင်းတော့ပေါ့သို့တော့မော်တော်ကားတွေမှာသူ့ရဲ့ rating ကသူ့အဆူပါပြီးသားပဲ research လုပ်ထားတဲ့ဟာကျွန်တော်တို့ manual မဖတ်ကြအောင်လေ manual ထဲမှာပါတယ်သုံးဖို့ဒီကားမညွေလက်ပါမလားတော့ကားအဟောင်းဆိုတော့ဒီသက်ဆိုင်ရာ company တွေကိုကိုကတန်းကြည့်လို့ပဲကားမျိုးစားရောဘလောက်နဲ့တင့်တော်တယ်ဆိုတာလုပ်ရအကောင်းဆုံးပါပဲ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော်
သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကြီးအကျယ်ကိုကိုစောမိုးကျော်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံတောင်ပိုင်းမှာရှိတဲ့ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার သုံးလျှက်စစ်ဒဏ်ရာပေးစုံကနေပင်မဒဏ်ရာလိုင်းနဲ့ပြန်လည်ချိတ်ဆက်နိုင်ပြီးလျှက်စစ်ဒဏ်အားပြန်လည်ပေးဝင်နိုင်ပြီလို့တောက်ကြနေတော့ကယူကရိန်းနျူကလ িয়ার စွမ်းအင်ကုမ္ပဏီကပြောဆိုပါတယ်။ပြီးခဲ့တဲ့ကြာသပတေးတွေတော့ဒုံးကျည်လက်နက်တွေကြားရောက်ပောက်ခွဲခဲ့တဲ့အတွက်ဒဏ်ရာလိုင်းနဲ့ပြတ်တောက်သွားခဲ့ပြီးပြတ်တောက်သွားခဲ့တာဖြစ်ပါတယ်ဆေယုံအနီးတစ်ဝိုက်မှာနေထိုင်သူတွေကိုနျူကလ িয়ার ရေဒီယိုတပ်ထုဓာတ်တရောက်မှုရှိမှဆိုတဲ့အတွက် IO-ရင်းဆေးပြားတွေကျွေးခဲ့ပါတယ်တရုတ်ပြည်မှာကြီးကနေကြီးမားတဲ့စီးရဲလက်ချင်းမှုတွေကိုထိုင်ဝမ်ကျွန်းအနီးတစ်ဝိုက်မှာပြုလုပ်တာဟာမိမိတို့ရဲ့မဟာမိတ်နိုင်ငံတွေကထိုင်ဝမ်ကျွန်းကိုလာရောက်ပြီးသွေးစည်းညင်ညွတ်မှုကိုပုံမပြသအောင်ဖြစ်စေတယ်လို့ထိုင်ဝမ်နိုင်ငံသားရဲ့ဝန်ကြီးဂျိုးဆက်ဘူကပြောဆိုပါတယ်ဒီလာထဲမှာပဲ American Outlook တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ Taiwan ခီးစဉ်ကိုတရုတ်ပြည်မှာကြီးကနေလက်တုံ့ပြန်ရမှာအရင်ကမကြုံဘူးခဲ့လောက်အောင်လေကြောင်းနဲ့ရေကြောင်းစီးရေးလက်ချင်းမှုတွေကိုပြုလုပ်ခဲ့တဲ့အတွက်ဆယ်စုနှစ်ပေါင်းများစွာတင်းမာမှုတွေဟာအထွတ်အထိပ်ကိုရောက်ရှိခဲ့ပါတယ်။ American နိုင်ငံရဲ့ငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဈေးကွက် Stock Exchange မှာပါဝင်နေတဲ့တရုတ်ကုမ္ပဏီတွေနဲ့ပတ်သက်ပြီးစီးရင်စစ်ဝင်ဖို့တရုတ်နဲ့ American အကြားသဘောတူလိုက်ကြောင်းနိုင်ငံရခြားကအများပြည်သူပိုင်ကုမ္ပဏီများဆိုင်ရာစီးရင်အင်ဌာနဖြစ်တဲ့ PCAOB ကတောက်ကြနေမှာကြေညာတဲ့သောင်းထုတ်ပြန်ပြောဆိုလိုက်ပါတယ်ပါကစ္စတန်နိုင်ငံသမိုင်းမှာမကြုံဘူးလောက်အောင်မုတ်တုံမှုအကြီးအကျယ်ရွာသွန်းမှုကြောင့်ရေကြီးရေရှမ်းမှုတွေဖြစ်ပြီးလူ1000နီးပါးသေဆုံးကလူ33သန်းလောက်ဒုက္ခရောက်နေကြကြောင်းအာဏာပိုင်တွေကတောက်ကြနေတော့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်
ကျေးဇူးပါခင်ဗျာတင်းချင်းညုတ်ကိုကိုစော်မိုးကျော်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမွန်ပါခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charleston Mock တို့ဖြစ်ကြပါတယ် VOA ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းဒိုမီတာ24 40 51 VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါတို့ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOE ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.